Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA American တန်ရဲ2020ခုနှစ်ဒီဇင်ဘာလ20ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလမ်းမီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါ။ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုမတ်စုမွန်နဲ့အတူတင်ပြပေးပါမယ်ရှင်။ American ပြည်ထောင်စုအတွင်း Moderna ဆေးကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးကိုပြီးခဲ့တဲ့တောက်ကြာနေ့ကဒုတိယမြောက်ကာကွယ်ဆေးအဖြစ်အရေးပေါ်အသုံးပြုခွင့်ပေးလိုက်ပြီးတဲ့နောက်စနေနေ့ကစပြီးကာကွယ်ဆေးထိုးပေးမယ့်နေရာ3,800ကျော်ကိုဆေးတွေစပြီးတော့ဖြန့်ဖြူးပေးနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကအရေးပေါ်အသုံးပြုခွင့်ပေးလိုက်တဲ့ Pfizer ဆေးကုမ္ပဏီရဲ့ကာကွယ်ဆေးတွေကိုလည်းစပြီးတော့ထိုးပေးနေတာပါ။ American ပြည်ထောင်စုတွင် COVID-19 ကူးစက်မှုနဲ့အသေးအပြောင်နှုံမြင့်တင်နေတဲ့အချိန်မှာပဲ Moderna ရဲ့ကာကွယ်ဆေးတွေကိုတူလောင်ယုံတွေကိုစပြီးပေးပို့နေပြီလို့ American ကြီးတပ်ဗိုလ်ချုပ်ကြီး Gustav Parner ကပြောပါတယ်။ဒီကနေ့ညပိုင်းဆေးတင်ပို့တဲ့ကားတွေထွက်ခွာနိုင်ဖို့ပြင်ဆင်ထားပြီးအစောဆုံးတနင်္လာနေ့ကစပြီးကာကွယ်ဆေးထိုးပေးနိုင်မယ်လို့သူကပြောပါတယ်။ကာကွယ်ဆေးတွေကိုတည်ယူဖို့အတွက်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေအပါအဝင်လူညွန့်ရေးတပ်ဖွဲ့ဝင်တွေနဲ့အဆောင်ရှောက်ပေးရတယ်လို့ဆေးတွေကိုအလုံးပိတ်အရေးခံရေခဲတစ်တာတွေနဲ့တည်ယူရတာပါ။ပထမအတုကာကွယ်ဆေးတွေကိုယောဂကုဆက်နိုင်ခြင်းအခွင့်လမ်းများတဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေနဲ့သက်ကြီးဆောင်ရှောက်ရေးဂီဟာတွေကသက်ကြီးရွယ်ဦးတွေကိုဦးစားပေးထိုးနှံပေးသွားမှာဖြစ်ပါတယ်။ Pfizer နဲ့ Moderna ဆေးကုမ္ပဏီတွေကကာကွယ်ဆေး 9.6 သန်းကိုအခုလာမယ့်သတင်းပတ်အတွင်းမှာတနိုင်ငံလုံးကိုဖြန့်ဖြူးပေးသွားမယ်လို့ American ကျန်းမာရေးနဲ့ဝန်ဆောင်မှုပေးရေးဌာနပြောခွင့်ရကပြောပါတယ်ရှင်။Johns Hopkins တက္ကသိုလ် Coronavirus သုတေသနစင်တာစီးရင်တွေအရကမ္ဘာတဝန်အခုထိ COVID-19 ကူးစက်သူ 86.3 သန်းရှိနေပြီဖြစ်ပါတယ်။ဒီကမ္ဘာလုံးမှာ American နိုင်ငံက 18.6 သန်းနဲ့ကူးစက်မှုတော့အများဆုံးဖြစ်ပြီးအိန္ဒိယက10သန်း၊ Brazil ကကူးစက်သူ 9.2 သန်းရှိပါတယ်။ဗြိတိန်တောင်ပိုင်းမှာပို့ပြီးတော့ကူးစက်မြန်တဲ့ Coronavirus မျိုးဗီဇာကွဲကူးစက်ပြန့်နှံ့လာတာကြောင့်လန်ဒန်မြို့နဲ့အင်္ဂလန်တောင်ပိုင်းမှာအသွားလာကန့်သတ်တဲ့စီးမြင်အသစ်တွေထပ်ပြီးတော့ချမှတ်လိုက်ပါတယ်။အရင်ကမျှော်မှန်းထားသလို Christmas ပွဲတော်ဆင်နွှဲဖို့မဖြစ်နိုင်တော့တာကြောင့်လူတွေအိမ်ထဲမှာပဲနေကြဖို့ဝန်ကြီးချုပ် Boris Johnson ကစနေနေ့ကပြောကြားခဲ့ပါတယ်။အဲ့ဒီဒေသတဝိုက်အရင်မကြီးတဲ့ဈေးဆိုင်တွေကိုပိတ်ခိုင်းထားသလိုလန်ဒန်မြို့နယ်ပြည်သူတွေနဲ့အင်္ဂလန်အရှေ့တောင်ပိုင်းနေရာအတော်များများမှာလူတွေမြို့ကနေမထွက်ခွာဖို့နဲ့တခြားပြည်နယ်ကလူတွေမလာကြဖို့အသတိပေးထားပါတယ်။တောင်ကိုရီးယားမှာဒီကနေ့ကူးစက်သူ1,069ယောက်နဲ့တရက်ထဲမှာကူးစက်မှု1,000အထက်မှရှိတာဟာ9ရက်ဆက်တိုက်ရှိပြီဖြစ်ပါတယ်။ထိုင်းနိုင်ငံအနောက်ပိုင်းစမတ်စခွန်ပြည်နယ်မှာတရက်ထဲကူးစက်သူ900ကျော်တွေ့ခဲ့တဲ့အတွေ့အဲ့ဒီခရိုင်တဝိုက်လူပေါင်း1,000ကျော်ကိုရောဂါပိုးစစ်ဆေးသွားမယ်လို့ပြောပါတယ်ရှင်။ American Dollar 1 Trillion နီးပါးသုံးဆွဲမဲ့ COVID-19 စီးပွားရေးအကူအညီပေးအစီအစဉ်တရက်ကိုအတည်ပြုပြဌာန်းနိုင်ဖို့အဓိကဟန်တာတရက်ကို American ထိတ်တန့်အထက်လွှတ်တော်အမတ်တွေကြားမှဖြည့်ရှင်းသဘောတူညီချက်ရခဲ့ပါတယ်။နောက်ဆုံးအပေးယူလုပ်ထားတဲ့သဘောတူညီချက်တွေကိုစနေနေ့ညကရခဲ့ပြီးတော့တနင်္ဂနွေနေ့မှာချပြနိုင်မှုအခုအခါအပြီးသက်ရေးဆွဲနေကြောင်းဒီမိုကရက်ပါတီဘက်ကဝန်ထမ်းတဦးကိုကိုကာပြီး AP သတင်းဌာနကပြောပါတယ်ကာယောဂကာလာတဲ့ American ဗဟုပန်ကိုပေးရထားတဲ့အရေးပေါ်သုံးဆွဲခွင့်အာဏာကိုဆက်လက်ပေးတင်မပေးတင်သဘောကွဲလွဲနေတာကိုဖေရှားနိုင်ခဲ့တာကြောင့်အခုလိုသဘောတူညီချက်ရခဲ့တာဖြစ်ပါတယ်သဘောတူညီလူနီးပါးရှိနေတဲ့ COVID-19 စီးပွားရေးအကူအညီပေးအစီအစဉ်ဥပဒေမူကြမ်းက American Dollar 900 Billion တန်ဖိုးရှိပြီးအလုံးလက်မဲ့ခန်းစား권တစ်ပတ်ကိုဒေါ်လာ300 Billion အစီအစဉ်နဲ့ American ပြည်သူတဦးချင်းစီကိုဒေါ်လာ600ထောက်ပံ့ Billion အစီအစဉ်ပါဝင်ပါတယ်။တနင်္ဂနွေနေ့အစောဆုံးမဲခွဲဆုံးဖြတ်ဖို့ရှိတဲ့ဒီဥပဒေမူကြမ်းကိုအတည်ပြုနိုင်ရင်မလာရုံကပြဋ္ဌာန်းခဲ့တဲ့ဒေါ်လာ 1.8 Billion သုံးစွဲတဲ့ cash လို့ခေါ်တဲ့အစီအစဉ်ပြီးCOVID-19 ကာလအကူအညီပေးရေးဒုတိယအစီအစဉ်စတင်နိုင်မှာဖြစ်ပါရဲ့ရှင်။ American ပြည်ထောင်စု California ပြည်နယ်မှာ COVID-19 ကူးစက်တဲ့နှုန်းမြင့်တက်လာတဲ့အတွက်ဆေးရုံတွေမှာလူနာတွေနဲ့ပြည့်ကျက်လာသလိုဆေးဘက်ဆိုင်ရာဝန်ထမ်းတွေအလုံးအလောက်မရှိတော့မဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။မနေ့စနေနေ့က COVID-19 ဖြစ်ပွားသူတွေအပြင်COVID-19 တန်တရားလူနာတွေအပါအဝင် 18,400 နီးပါးဆေးရုံတွေကုသမှုခံယူရတာကြောင့်ဒါဟာဇူလိုင်လအတွင်းကကူးစက်မှုနှုန်းအမြင့်ဆုံးရောက်ခဲ့တဲ့အချိန်ထက်နှစ်ဆပိုပြီးတော့များပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာ COVID-19 ကြောင့်သေဆုံးတဲ့နှုန်းလည်းပိုပြီးတော့မြင့်တက်လာနေပါတယ်။အခုလိုကူးစက်မှုနှုန်းမြင့်တက်နေတာကြောင့်ကယ်လီဖိုးနီးယားမှာရှိတဲ့ Apple နည်းပညာပစ္စည်းရောင်းဆိုင်53ဆိုင်ကိုယာယီပိတ်ထားလိုက်တယ်လို့မနေ့စနေနေ့ညပိုင်းက Apple ကုမ္ပဏီကကြေညာခဲ့ပါတယ်။ခု ူးစက်မှုဒဏ်အဆိုးဆုံးခံနေရတဲ့ Los Angeles မြို့နယ်တဝိုင်းပြည်သူတွေအနေနဲ့တတ်နိုင်သမျှအိမ်ထဲမှာနေကြဖို့အပြည်လူတွေနဲ့ထိတွေ့ဆက်ဆံမှုကိုရှောင်ဖို့နဲ့နှာခေါင်းစည်းတက်ဖို့လူချင်းချဲနေတဲ့စည်းကမ်းတွေကိုလိုက်နာကြဖို့ပြည်သူ့ကျန်းမာရေးဌာနကတတိပေးနှိုးဆော်ထားပါတယ်ရှင်
New American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00 ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ။
ရှင်များရှင်ကျမစုမော်မှာထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးကြပါရစေ။ဒေသတွင်းရွှေပြောင်းသူများရဲ့အရေးကိုဆောင်ရွက်တဲ့အခါမှာအမေရိကန်လေပိုင်းနဲ့မက္ကဆီကိုတောင်ပိုင်းဒေသကအရင်းမြစ်ပြဿနာကိုဖြေရှင်းခြင်းအပြင်လူတွေပေါ်မှာဂရုဏာထားကင်တွေသွားဖို့အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့မက္ကဆီကိုနိုင်ငံရဲ့သမ္မတအန်ဒရီမနျူအယ်လိုပက်စ်အိုဘရာဒိုတို့စနေနေ့ကဆွေးနွေးခဲ့ကြပါတယ်။နှစ်နိုင်ငံခေါင်းဆောင်နှစ်ဦးရဲ့တယ်လီဖုန်းနဲ့ဆွေးနွေးချက်တွေထဲမှာတော့ဒေတာတွင်းကနေအမေရိကန်ပြည်ထောင်စုစီအထူးရောက်အောင်အန်ဒီရီမျိုးစုံနဲ့ရင်ဆိုင်ပြီးတော့ခရီးနေလာခဲ့ကြရတဲ့ရွှေပြောင်းလာသူတွေရဲ့အရေးနီလန်းမျိုးစုံနဲ့အသွင်သစ်နဲ့ချင်းကက်အဖြေရှာဖို့ပူးပေါင်းဆောင်ရွက်ကြဖို့ဆွေးနွေးခဲ့ကြပါတယ်လို့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။အမေရိကန်ပြည်ထောင်စုစီရွှေပြောင်းလာသူတွေရဲ့ခိုလုံခွင့်ရှောက်ထားမှုကိုလည်းနိုင်ငံတကာလက်ခံတဲ့စံနှုန်းနဲ့အညီဆောင်ရွက်ဖို့နောက်ဒေတာရင်းနဲ့နေဆက်ဒေတာတိဆောက်ရေးဖြုံမျိုးရေးတွေအတွက်မူဝါဒသင့်တဲ့လူသားဆန်တဲ့ချင်းကက်မှုတွေနဲ့ဖြေရှင်းဖို့လိုပါတယ်လို့ဂျိုးဘိုင်ဒန်ရဲ့အုပ်ချုပ်ရေးဆိုင်ရာအဖွဲ့ကထုတ်ပြန်ကြေညာပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့ဒီမိုကရက်တစ်အစိုးရတဲ့လက်ထက်မှာအမေရိကန်နဲ့မက္ကဆီကိုအိမ်နီးချင်းနှစ်နိုင်ငံတို့ကြားဒီရွှေပြောင်းသူတွေရဲ့အရေးကိုလက်တွဲဆောင်ရွက်ကြဖို့မက္ကဆီကိုသမ္မတအိုဘရာဒိုကဒီသတင်းမှန်အစောပိုင်းကပဲအကြံပြုတိုက်တွန်းထားတာပါ။လက်ရှိသမ္မတဒေါ်နယ်ထရန့်လက်ထက်မှာတော့ဒီလိုတရားမဝင်ဝင်ရောက်လာသူတွေကိုတားဆီးလျှော့ချရေးနောက်ပြီးတော့နေဆက်တိုင်းတိဆောက်ရေးကိုမက္ကဆီကိုနိုင်ငံဘက်ကကြားခံမှုပြောဆိုမှုတွေကြောင့်တင်းမာမှုတွေရှိခဲ့တာပါ။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့ကာယောဂါကိုဗစ်ကာလအတွင်းစီးပွားရေးနေဆက်လုံခြုံရေးကိစ္စတွေအပါအဝင်ရွှေပြောင်းလာသူတို့ရဲ့အရေးအမေရိကန်မက္ကဆီကိုနှစ်နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးတွေကိုပုံစံသစ်မူသစ်နဲ့ပြန်လည်တိဆောက်ဖို့လိုလားနေပါတယ်။ထိုင်ဝမ်ရေလက်ကြားကိုဖျက်မောင်းလာတဲ့အမေရိကန်စစ်သည်တော်တစ်စင်းကိုတရုတ်စစ်ဘက်ကနောက်ရောင်ခံလိုက်ကြည့်ခဲ့ပြီးတော့ဒီလုံရဟာထိုင်ဝမ်လွတ်လပ်ရေးပြောနေသူတွေကိုမြှောက်ပေးတဲ့လုံရအဖြစ်တရုတ်ဘက်ကအမေရိကန်ကိုဝေဖန်ပြစ်တင်လိုက်ပါတယ်။တရုတ်အနေနဲ့ထိုင်ဝမ်ဟာသူတို့ရဲ့ပိုင်နက်နယ်မြေဖြစ်တယ်လို့ပြောဆိုထားတာကြောင့်အမေရိကန်ကထိုင်ဝမ်ကိုလက်နက်ရောင်းချပေးနေတာအခုလိုအမေရိကန်စစ်သည်တော်တွေထိုင်ဝမ်ရေလက်ကြားဖြတ်တန်းမှုတွေကြောင့်နိုင်ငံဆက်ဆံရေးကပို့ပြီးတော့တင်းမာလာနေတာပါ USS Amustin Petain တပ်ထုံးဖြတ်တင်းမော့ဟာနိုင်ငံတကာရေကြောင်းဥပဒေအရပုံမှန်လုံယုံလုံစင်အနေနဲ့ဒီဇင်ဘာလ19ရက်နေ့ကထိုင်ဝမ်ရေလက်ကြားကိုဖြတ်မောင်းခဲ့တာလို့အမေရိကန်ရေတပ်ဘက်ကတုံ့ပြန်ပါတယ်အင်ဒိုပစိဖိတ်ဒေသလွတ်လပ်စွာရေကြောင်းသွားလာနိုင်မှုအမေရိကန်ပြည်ထောင်စုကပိုင်းဖြတ်ထားတဲ့အတိုင်းအခုလိုထိုင်ဝမ်ရေလက်ကြားကိုဖြတ်ကျော်သွားလာနေတာလို့ဆိုပါတယ်တရုတ်စစ်တပ်ဘက်ကတော့ဝေဟင်ကရောရေပြင်ကပါဒီစစ်သည်တော်ဖြတ်တန်းမောင်းနှင်မှုကိုနောက်ရောင်ခံစောင့်ကြပ်ကြည့်ရှုခဲ့ကြပါတယ်ထိုင်ဝမ်ရဲ့ကာကွယ်ရေးဝန်ကြီးဌာနဘက်ကတော့ဒီအမေရိကန်သင်္ဘောတောင်ဘက်စွန်းပိုင်းကိုဖြတ်ပြီးခုံမောင်းသွားတာကိုထိုင်ဝမ်ဘက်ကလည်းစောင့်ကြည့်ခဲ့ပြီးတော့ဒါဟာပုံမှန်ပါပဲလို့ပြောဆိုထားပါတယ်ရှင်ဒီကနေ့တနင်္ဂနွေနေ့မှာတော့ထိုင်းနိုင်ငံတဝန်းလုံးတိုင်းဒါနဲ့မြို့နယ်ခရိုင်အစ်စစ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကျင်းပပြီးတော့ထိုင်းနိုင်ငံသူနိုင်ငံသားတွေမဲပေးခဲ့ကြပါတယ်။ဖြေပြမှုတွေရှိခဲ့တယ်လို့ဆွဆဲမှုတွေရှိခဲ့တယ်ပြီးခဲ့တဲ့နှစ်ကထိုင်းမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲကြီးရဲ့နောက်ပိုင်းထိုင်းနိုင်ငံရဲ့စစ်မှန်တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးထိုင်းလူငယ်တွေဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြတဲ့ဒီမိုကရေစီဖော်ဆောင်ရေးစံနှုန်းတွေကိုစမ်းသပ်တဲ့ပထမခြေလှမ်းတစ်ရက်လည်းဖြစ်ပါတယ်။ဆီယာနာသိန်းကောင်းဆောင်ပရယွတ်ချွန်အိုချာထိုင်းဝန်ကြီးချုပ်ဖြစ်နေမဲအများဆုံးရွေးချယ်ခံခဲ့ရတဲ့ရွေးကောက်ပွဲကြီးရဲ့နောက်ပိုင်းထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်မြို့ရဲ့ပြင်ပ86 KI မှာဒီရွေးကောက်ပွဲတွေကိုပထမဆုံးကျင်းပခဲ့တာပါ။ကာယောဂါကိုဗစ် -19 ကူးစက်မှုတွေရှိပေမဲ့ကိုဗစ်စီးကမ်းချက်တွေနဲ့အညီစနစ်တကျကျင်းပနိုင်ခဲ့တဲ့ရွေးကောက်ပွဲကမဲယုံတွေကတော့ညနေ9နာရီမှာပိတ်ပြီးတော့ဒီညနေခင်းမှာမဲရက်လက်အဖြေတွေထွက်ပေါ်လာနိုင်ခြင်းရှိပါတယ်။လက်ရှိထိုင်းဝန်ကြီးချုပ်ပရာယုတ်ကိုယာရုကနေဖယ်ရှားရေးတိုက်ပွဲဝင်ခဲ့တဲ့နိုင်ငံရေးလှုံ့ဆော်မှုအပိတ်ပင်ခံခဲ့ရတဲ့ထိုင်းနိုင်ငံရေးပါတီကလူတော်တော်များများကိုယ်စားလှယ်တွေဖြစ်နေရွေးခံခဲ့ကြတာပါဝန်ကြီးချုပ်ဟောင်းတက်ဆင်နဲ့ဆက်နွယ်တဲ့ဖူရထိုင်းပါတီအတွက်ဆန်သက်မှုတရဖြစ်တာကြောင့်သမရတက်ဆင်ကလည်းဒီခရိုင်အစ်စစ်ရွေးကောက်ပွဲတွေနဲ့ပတ်သက်လို့မဲပေးကြဖို့ရှာရှာပါပါ Twitter ကနေတိုက်တွန်းခဲ့ပါတယ်ဒီကနေ့ကျင်းပတဲ့ခရိုင်အစ်စစ်အုပ်ချုပ်ရေးမှုရွေးကောက်ပွဲတွေကနေပေါ်ထွက်လာမဲ့အုပ်ချုပ်ရေးမှုအဖွဲ့တွေဟာခရိုင်ရဲ့အုပ်ချုပ်ရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေကိုကိုခရိုင်အလိုက်ကိုပိုင်ဘဏ္ဍာငွေတွေနဲ့လဲပတ်ကြရမှာဖြစ်ပါတယ်ရှင် နီပေါ်နိုင်ငံမှာတော့လူတော်ကိုဖျက်သိမ်းမှုနီပေါ်အစိုးရအဖွဲ့ကဒီကနေ့တနင်္ဂနွေနေ့မှာအရေးပေါ်အစည်းအဝေးခေါ်ပြီးတိုက်တွန်းလိုက်ပါတယ်။သူ့ပါတီရဲ့ထောက်ခံမှုကြာစင်းနေတဲ့နီပေါ်ဝန်ကြီးချုပ်ရှမာအိုလန်ကအထွေထွေရွေးကောက်ပွဲကျင်းပပြီးတော့လူတော်ကိုယ်စားလှယ်အစ်တွေပြန်ရွေးချယ်ဖို့လိုလားနေတာပါ။မော်ဝါရီဟောင်းနေနဲ့မဟာမိတ်ပြုပြီးတော့ပြီးခဲ့တဲ့2018ခုနှစ်တုန်းကတောင်ပြိုကမ်းမြိုနိုင်ခဲ့တဲ့ဝန်ကြီးချုပ်အော်ဝါလီဟာသူ့ရဲ့မိခင်ပါတီနီပေါ်ကွန်မြူနတီပါတီကိုဘေးဖယ်ပြီးတော့သူ့ရဲ့ထောက်ခံသူအနေချင်းနဲ့ပဲလှုပ်လှုပ်နေတယ်ဆိုပြီးဝေဖန်ခံနေရတာပါဝင်ကြီးချုပ်ဟာလွှတ်တော်တွေမှာရောပါတီတွေမှာပါအများစုရဲ့ထောက်ခံမှုကြဆင်းနေတာကြောင့်လွှတ်တော်ကိုဖျက်သိမ်းမှုကြိုးပမ်းမဲ့အစားပါတီတွေညီညွတ်ရေးကိုပဲအရင်လှုပ်တင်ပါတယ်လို့ပါတီဗဟိုကော်မတီဝင်ဘာရှူရီဂျယ်ကသုံးသပ်ပါတယ်ဝင်ကြီးချုပ်အနေနဲ့သူ့ပါတီကနေသူ့ကိုစန့်ကျင်သူတွေကိုဖယ်ရှားဖို့လှုပ်ရဖြစ်ပြီးတော့ရွေးကောက်ပွဲမှာပြည်သူအဆုံးဖြတ်ကိုယူဖို့လှုပ်တာလို့ဝင်ကြီးချုပ်အော်လီကိုထောက်ခံသူရော်ဂျာဘာဟာတရီကလည်းဆိုပါတယ်လာမယ့်2020မှာတော့အထွေထွေရွေးကောက်ပွဲကြီးညီပေါ်မှာနောက်တစ်ကြိမ်ကျင်းပဖို့ရှိနေပါတယ်ညီပေါ်ရဲ့အတိုက်အခံလွှတ်တော်ခေါင်းဆောင်ကတော့ဒီညီပေါ်ဆိုရရဲ့လုပ်ရဟာအခြေခံဥပဒေနဲ့မညီသလိုဒီမိုကရေစီစနစ်ကိုလည်းဆန့်ကျင်ရာရောက်တယ်လို့သူ့ရဲ့ Twitter လူမှုကွန်ရက်ကနေသဘောထားထုတ်ပြန်ပါတယ်ညီပေါ်ဝင်ကြီးချုပ်ဟာ2018ခုနှစ်ရွေးကောက်ပွဲအနိုင်ရခဲ့တုန်းကတော့စီးရဲမွက်တေမှုနဲ့အကျင့်ပြတ်ချစားလက်စားမှုတွေကိုခြေဖြတ်မယ်လို့ရွေးကောက်ပွဲကတိတွေပေးခဲ့ပေမဲ့ထိထိရောက်ရောက်ဆောင်ရွက်နိုင်ခဲ့ခြင်းမရှိသလိုဒီပေါ်နိုင်ငံမိတီနေရတဲ့ဟိမဝင်နာခီးသွွားလုပ်ငန်းဟာလည်းအထူးသဖြင့် COVID-19 ကပ်ရောဂါကာလအတွင်းမှာထိခိုက်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရှင်ထိုင်တန်းရောက်နိုင်ငံတကာသတင်းတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ20ရက်နေ့တနင်္ဂနွေနေ့ညချမ်းရဲ့ထိတ်တန့်ရောက်သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ရှင်
။ထိုင်းနိုင်ငံစမုံစခွန်းမြို့နယ်အတွင်းကိုဗစ်ကပ်ရောဂါပိုးတွေ့ရှိသူ900နီးပါးထိရှိလာပြီးဒီထဲကအများစုကတော့မြန်မာနဲ့နိုင်ငံခြားသားတွေဖြစ်တဲ့အကြောင်းတင်ပြပါမယ်။ကျမမအေးပါပါ။ထိုင်းနိုင်ငံရဲ့စမုံစခွန်းမြို့နယ်အတွင်းမှာဒီဇင်ဘာလ18ရက်နေ့ကနေ19ရက်နေ့ထိကယောဂါပိုးစစ်ဆေးရမှာလူဦးရေ900ကျော်ထိတိုးလာကြောင်းကျန်းမာရေးဌာနပြောရေးဆိုခွင့်ရှိသူဒေါက်တာဆူဖွန်စီရီကပြောဆိုသွားတာပါ
1192รายพบผู้ติดเชื้อเพิ่ม516รายคิดเป็นร้อยละ43ของผู้ที่รับการตรวจ
ประชวนซีကအသက်68နှစ်အရွယ်စိုက်ပိုင်ရှင်ထိုင်းနိုင်ငံသားမှာယောဂါပိုးတွေ့ရှိပြီးတဲ့နောက်ပိုင်းမှာကိုဗစ်ယောဂါပိုးစစ်ဆေးမှုတွေဇက်တိုက်လှုပ်ဆောင်နေရမှာတော့နောက်ထပ်ကိုဗစ်လူနာရဲ့မိသားစုဝင်တွေနဲ့အတူထပ်တိုးလူနာတွေအပြင်နိုင်ငံခြားသားအလုပ်သမားတွေပါပါဝင်လာတာတွေ့ရကြောင်းထိုင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ပိုးတွေ့သူအများစုကတော့မြန်မာအပါအဝင်နိုင်ငံခြားသားအလုပ်သမားတွေဖြစ်ပါတယ်။ဒီဇင်ဘာလ20ရက်နေ့မှာတော့ကိုဗစ်ကူးစက်သူနောက်ထပ်146ယောက်တိုးလာပြီးလက်ရှိမှာကိုဗစ်ယောဂါပိုးကူးစက်သူ900နီးပါးတိရှိလာပါပြီ။ဒီထဲမှာ90ရာခိုင်နှုန်းကရှေ့ပြောင်းလုပ်သမားတွေဖြစ်တယ်လို့လည်းဆိုပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့စမုတ်စခွန်ဒေသကရှေ့ပြောင်းလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကိုဆက်သွယ်မေးမြန်းတဲ့အခါမှာအခုလိုပြောပြပါတယ်
။မနေ့ကညချီချီညာတာတော့ငွေလေးရှိပေါ့နော်။ဒီစမုတ်စခွန်ကျွန်တော်တို့ပြုံးကြောင်းဝင်ကြီးကနေစစ်စစ်လိုက်တာတော့ငွေလေးရှိဘူး။ပြုံးစည်းသူတက်လက်ကုန်းစုလိုက်ကမြန်မာလူမျိုးတွေထောင်ထဲရှိနေတဲ့သူအဆောက်အဦးတွေအများရှိတယ်။မတပေါင်းတော့နေအစအဦးစီမှာနှစ်ပေါင်းများစွာတွေကမြန်မာတွေပဲနေနေကြတာဆိုတော့ဟိုအဲ့ဒီလုပ်ငန်းရှင်တွေကူးပြီးဆိုမှတော့တန်းအဲ့နာမှာတွန်းလာဈေးဝယ်ပန်းညာဒီတာငါပစုံဝယ်စားနေတဲ့လူတွေလည်းအကုန်ကူးရမှာပဲလေကျွန်တော်ကအဲ့လိုပဲတုံ့တက်တာအဲ့တော့ကျွန်တော်ပြောချင်တာကကျွန်တော်လူမျိုးတွေကလည်းအခုခေတ်ဥခါယူမှာမြန်မာပြည်လည်းပြန်လို့မရဘူးမြန်မာပြည်ကနေလည်းပြန်ဝင်လို့မရဘူးမြန်မာပြည်ပြန်နေဆိုရင်လည်းလူတွေကဟိုအပြည့်ပြန်ကြတဲ့သဘောဖြစ်သွားတယ်သူပြန်ဝင်လာလို့မရတော့ဘူးကျွန်တော်တို့ကမြန်မာပြည်တည်ဆောင်လာရအောင်ကြိုးရအောင်လေကျွန်တော်တို့ခွင့်ပြုပြန်ကြလာလို့လည်းမမရမမရတော့ဘူ
းထိုင်းနိုင်ငံစမုံစခွန်ခရိုင်အတွင်းအလုလုကိုင်နေကြတဲ့မြန်မာတွေအပါအဝင်နိုင်ငံခြားသားအလုပ်သမားများအားလုံးခရီးသွားလာခွင့်နဲ့ရွှေ့ပြောင်းလာရေးမလုပ်ဖို့အတွက်ဒေသခံအာဏာပိုင်တွေကတားမြစ်ထားပါတယ်ကိုဗစ်ရောဂါပိုးစတွေ့ခဲ့တဲ့ပင်လယ်ဆာအယောင်ဈေးတိုင်ကိုသွားလာဈေးဝယ်နေသူတွေကိုဗစ်ရောဂါလက္ခဏာတွေရှိလာမယ်ဆိုရင်အမြန်ဆုံးဆေးစစ်ခံမှုအတွက်ထုတ်ပြန်ထားပါတယ်အခုလောလောဆယ်မှာတော့ကယောဂါဘူးရှိမရှိကိုအခမဲ့စစ်ဆေးပေးနေပါတယ်။ယောဂါဘူးဆက်မှုတွေပြန်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေတာအဝင်ထွက်တွေနဲ့ကုန်သွယ်မှုအတော်များများကိုလည်းကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြင့်ချထားတယ်မှာမြန်မာတွေအများစုနေထိုင်ရာဒေတာမှာကိုဗစ်ကယောဂါဘူးကူးဆက်မှုတွေတိုးလာတာဖြစ်ပါတယ်။ကိုဗစ်အရေးပေါ်ကာလမှာနေဆက်တွေကခိုးဝင်နေကြတဲ့မြန်မာတွေရှိနေပေမဲ့ဒီလူနာတွေဟာငကိုရှိနေပြီးသားအလုပ်သမားတွေလားနေဆက်ကနေဝင်လာကြသူတွေလားဆိုတာကိုတော့ထိုင်းအနာပိုင်းတွေကရှင်းရှင်းလင်းလင်းပြောဆိုတာမရှိသေးပါဘူး။ကျမမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
ဆိုရနဲ့ NCA ပြည်ရဲ့လက်မှတ်ရေးသူးထားတဲ့ KNU ကရင်မျိုးရာစီယုံဖာပုံခရိုင်သမ၅သက်ဖွဲ့နဲ့မြန်မာစစ်သားတို့ကြားဖာပုံမျိုးနဲ့မဲဝိုင်ဒေတာမှာတိုက်ပွဲဆက်လက်ဖြစ်ပွားနေစေအခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ KNU ကရင်မျိုးရာစီယုံလှုပ်ရှားစီတာမှာတပ်မတော်တပ်စခန်းတွေနဲ့ထပ်မံစိုးချက်တပ်စခန်းတွေကိုဇင်နှစ်ကုန်နောက်ဆုံးစားရုပ်သိမ်းပေးဖို့ကရင်မျိုးရာလူမျိုးရေးတပ်မတော် KNLA ကနေတောင်းဆိုထားပြီးဒီလသွင်းတိုက်ပွဲဖြစ်ပွားလာနေတာပါ။ဖာပုံမြို့နယ်မဲဝိုင်ဒေသမှာမြန်မာစစ်တပ်နဲ့ KNU စစ်မှန်ကတိုင်ရင်တရားနှစ်တပ်ဖွဲ့ကြားစိုက်ပွဲဖြစ်ပွားနေစေလို့ဖာပုံခရိုင် KNU စစ်မှန်ကပြောခွင့်ရဘဒုမမန်းကပြောပါတယ်
။ဒီစဉ်လို့တော့ကျွန်တော်တို့ကြွကြွကြွတော့ဖြစ်နေတယ်လို့တော့ရှိတာပေါ့ဗျာ။အဓိကကတော့သူ့အစစ်တပ်ဘက်ကဒီကျုံလာတဲ့အပေါ်မှာကိုပဲမှုတည်တာပေါ့ဗျာ။
ဒီဇင်ဘာလ18ရက်နေ့မှာလဲဖာပုံမြို့နယ်ထုံမဲထာကျေးရွာဘက်မှာစိုက်ပွဲဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်။ဒေသတွင်းသတင်းတွေအရဒီစိုက်ပွဲမှာတစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့မြန်မာစစ်တပ်ကစစ်တီတချို့ဖမ်းဆီးခံရတယ်လို့သတင်းပေါ်ထွက်နေပေမဲ့တီးခြားတိမပြုတ်နိုင်သေးပါဘူး။ဖာပုံမြို့နယ်ကတပ်မတော်စခန်းရှိရာမဲဝိုင်ကျေးရွာနဲ့အနီးဝန်းကျင်ကို KNU စစ်မှန်5ဖွဲ့ကဒီဇင်ဘာ15ရက်နေ့မှာစပြီးပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ထိခိုက်သေးရမှုတွေရှိခဲ့တယ်လို့ဒီတိုက်ခိုက်မှုအတွက်စုပ်ပြန်သွားမယ်လို့လည်းတပ်မတော်ပြောရေးစုခွေရှိသူကပြောပါတယ်ဒီတိုက်ခိုက်မှုပြီးဖာပုံဒေတာကိုမြန်မာစစ်တပ်နဲ့ကရင်လေကြားစောက်တပ် PGF တို့ပူးပေါင်းရာတွေထပ်မံဖြစ်သင်းလာခဲ့တာပါဖာပုံဒေတာရောက်ကရင်လေကြားစောက်တပ် PGF တပ်မှုတူကတော့မဲဝိုင်ဒေတာဘက်မှာစိုက်ပွဲဖြစ်ပွားနေတယ်လို့ဆိုပါတယ
်ဒီကတော့ကျွန်တော်တပ်နဲ့မူတော့သူ့လူနဲ့ဆက်ဆွေရတယ်တဲ့ဘယ်လိုကသူတို့အရင်လာပြည့်တယ်လေနေရာစုတ်ထားတာနေရာလူတာပေါ့ကွာ
မဲဝိုင်ဒေတာဘက်မှာစိုက်ပွဲဖြစ်လာတဲ့သူဒေတာခန့်ရွာသား300လီပါစစ်ဘေးသိမ်းရှောင်နေရဆဲလို့ကရင်ယူသမငါပြောခွေရဘသူမမန်းကပြောပါတယ
်သူတို့ရွာနေချုပ်စလေကြည်လို့ရနေရောပဲရှောင်တဲ့အတွက်ကြောင့်သူတို့အတွက်ကတော့ရွာနေအဝင်ထွက်အဆက်ပြတော့ရှိကြတာပေါ့နော်လူကြီးနေရာရောက်300လောက်ပဲရှိမှာပေါ့နော်
ဖာပုံဒေတာဘက်စစ်ပွဲညင်တဲ့ရေးအတွက်သမရဘက်ကသတ်ဆုပ်ပေးမဲ့အခြေအနေပေါ်မူတည်နေတယ်လို့ဘဒုမမန်းကဆက်ပြောပါတယ
်ကရင်လေဘက်ကတောင်းဆိုထားတဲ့မိကုံလက်ကုံရှိပေါ့ဗျာအဲ့ဒီတက်တာကြည့်တို့တော့ဘယ်တော့ကြည့်အကောင်အထည်ပေါ်ပြန်ဆုပ်ပေးနိုင်မလဲပေါ့များအဲ့ဒီပေါ်မှာပဲဒီတက်ခွေရဲ့ရှင်းတာနိုင်ဤမဖြစ်နိုင်တော့ဘူးမြန်မာစိုးရစစ်တပ်ရဲ့ဒီရဲ့ပေါ်မှာဘူးတယ်လို့ပြောရမှာဖြစ်ပါတယ်
ဖာပုံဒေတာဘက်မြန်မာသမ္မတနဲ့ KNU တို့ကြားစစ်ရေးသိမ်းမှမှုအခြေအနေနဲ့ပတ်သက်လို့သိရှိဖို့သမ္မတဘက်ကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဖာပုံမဲဝံဒေတာနီဒီဇင်ဘာ15ရက်နေ့တိုက်ပွဲမှာသမ္မတဘက်ကနေမီဂျူလွန်စစ်ချီလာလို့တိုက်ပွဲဖြစ်ပွားတာလို့ KNLA ဘက်ကဒီဇင်ဘာ16ရက်နေ့မှာသတင်းထုတ်ပြန်ခဲ့သလိုအဲ့ဒီဒေတာမှာအုပ်ချုပ်မှုကိစ္စဆောင်ရွက်နေတဲ့သမ္မတသားတွေကို KNLA သမ္မငါးကမိုင်းဆွဲတိုက်ခိုက်ခဲ့ကြောင်းသမ္မတဘက်ကဒီဇင်ဘာ15ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ပြည်ကြဲဆူရန်လာ16ရက်နေ့ကဖာပုံမြို့နယ်ပိုလူထာချေးရွာမျိုးရမီတူးကိုအမှတ်ရှိစစ်ကူကဲရေးဌာနချုပ်စကခလက်အောက်ခံတပ်မတော်သားနှုတ်ကပြစ်သခဲ့ပြီးနောက်ပိုင်းဒေသတွင်းမြန်မာစစ်တပ်စခန်းရုပ်သိမ်းရေးဒေသခံဆောင်လက်ချီတောင်းဆိုမှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။ဒီဇင်ဘာလ3ရက်နေ့မှာလည်းမြန်မာတပ်စခန်းတွေဒီဇင်ဘာလအကုန်ရုပ်သိမ်းပေးဖို့နဲ့ပြက်ကွက်ခဲ့မယ်ဆိုရင်အမျိုးသားရေးနဲ့လင်မြေလုံခြုံရေးအတွက်လိုအပ်သလိုဆောင်ရွက်သွားမှာဖြစ်ကြောင်းကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ကလည်းသတင်းထုတ်ပြန်ထားပါတယ်။KNU ကရင်မျိုးရာစီယုံဟာမြန်မာဆိုရနဲ့ NCA ပြည်ရလက်မှတ်ရေးသူးထားပေမဲ့ဖပုံခရိုင်ဘက်မှာသမ္မတကလည်းလမ်းဖောင်းလုပ်နေမှုနဲ့ပတ်သက်လို့ KNU သမ္မငါးကြား2018ခုနှစ်မလကစတင်ပြီးနှစ်ပတ်စီရေးပဋိပက္ခတွေစတင်ဖြစ်ပွားလာပြီးတော့ဒီ2020နှစ်ကုန်စီရှိနေစဲလဲဖြစ်ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းတွက်သတင်းပေးပို့ထားတာဖြစ်ပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုဆက်ပြီးဆွေးနွေးခန်းအစီအစဉ်ကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။COVID-19 ရောဂါစ ဆက်တင်ဖြစ်ပေါ်တာတနည်းမပြည့်ခင်မှာပဲကာကွယ်ဆေးတွေကတော့ရလာနေပါပြီ။ဒါပေမဲ့ဒီယောဂာနဲ့အချင်းအတော်ကြောင့်အတူရှင်တွဲနေထိုင်ရဖို့ရှိတယ်လို့လာမယ့်2020ခုနှစ်မှာဆိုရင်ဒီယောဂာဖို့ရှိမရှိစမ်းသပ်ဆစ်ဆင်းမှုတွေဟာလူတွေနေ့စဉ်လုပ်နေကြအလုပ်တစ်ခုဖြစ်လာနိုင်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။ဒီယောဂာရှိမရှိစမ်းသပ်မှုတွေနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကိုသိရဖို့ American ပြည်တော်စုမြောက်ကိုရိုင်းနားပြည်နယ် Greenfield က Biden Medical Center အနုစီဝဗေဒဓာတ်ခွဲခန်းတာဝန်ခံဒေါက်တာဖြူမြတ်သွယ်ကိုမေးမြန်းပြီးတင်ပြပေးပါမယ်။မင်္ဂလာပါဒေါက်တာဖြူမြတ်သွယ်
။မင်္ဂလာပါအန်နီမီပါ
။ COVID-19 ယောဂအတွက်ကိုကာကွယ်ဆေးတွေထွက်နေပါပြီ။ဒါပေမဲ့လို့သူတို့ကဒီယောဂပိုးရှိမရှိစမ်းသပ်ဆစ်ဆင်းမှုတွေလည်းအများကြီးလုပ်နေရတယ်ပေါ့နော်။ဆိုတော့ဒေါက်တာဖြူမြတ်သွယ်တို့ဒီဓာတ်ခွဲခန်းမှာပေါ့နော်ဒီတုံးနေတဲ့လက်ရှိတုံးနေတဲ့ဘယ်ဟာမျိုးကိုစမ်းသပ်တာအဓိကလုပ်နေလဲပြပြပေးပါ
။ဟုတ်ကဲ့ဒီမှာအခုပါနော်ဟိုပြောလုပ်နေတဲ့ဓာတ်ခွဲခန်းက Biden Medical Center က North Carolina မှာအဲ Microbiology Lab ပါပေါ့နော်။အဲ့မှာအခုက3မျိုးရှိတယ်ပေါ့နော်။3မျိုးမှာ2မျိုးကတော့ COVID ကိုဖြစ်စေတဲ့ Coronavirus ပိုးရှိမှုရှိသူ့ရဲ့ RNA ကိုစမ်းသပ်တာ antigen ထပ်ထုတ်တာရဲ့ပြီးတော့ PCR ကိုသုံးပြီးတော့ဒီ RNA ကိုပွားများတဲ့နည်းရဲ့ဆိုနှစ်အဲဒီနှစ်ခုကတစ်မျိုးနောက်တစ်မျိုးကတော့ antibody ကိုတိုင်းတာပေါ့နော်ဒါကိုခံအားရှိရှိဟိုပါဘလက်ကနာရှိရှိရှိရှိရောဂါရှိပြီးသားဆိုသူကိုခံအားရှိလားမရှိလား antibody တိုင်းတာဆိုတော့အဲ့လိုမျိုးသူ test အမျိုးအစား3မျိုးဒါနဲ့ခွဲခြားရတာနှစ်မျိုးပေါ့နော်ရောဂါပိုးရှိလားရဲ့ခံအားရှိလား
ဆိုတော့ဒီအဲ့လိုမျိုး test လုပ်တယ်ဆိုလို့ရှင်ယောဂါရှိမရှိ test လုပ်အခုလောလောဆယ်အချိန်ဘယ်လောက်ပေးရပါလဲ
အခုဆိုရင်ဥပမာပြောရရင်တော့เนาะဒီမှာအခုဆိုးဆေးရုံမှာအလုပ်တဲ့ test ဆိုလို့ရှိရင်နှစ်မျိုးခွဲထားတယ်ပေါ့နော်အရေးပေါ် test ဆိုခေါ်တာပေါ့နော်အရေးပေါ်နဲ့အရေးကြီးမဟုတ်ဘူးပုံမှန်ဆိုတဲ့နှစ်မျိုးမှာဆိုရင်အရေးပေါ်ဆိုလို့ရှိရင်နှစ်နာရီအများဆုံးအမအရေးတကြီးနဲ့ဆာဂျူရီဝင်ရမယ်ဒီနာတို့ဘာလို့ပေါ့နော်တို့တို့အတွက်ယောဂရှိမရှိစမ်းနာရဲဒါမှမဟုတ်ရှင်အရန်ကိုအရေးပေါ် ICU ထဲရောက်နေတဲ့လူတွေပေါ့နော်ဆိုလို့ရှင်အရေးပေါ် test ကိုထည့်လိုက်တယ်အဲ့ဒါဆိုလို့ရှင်နှစ်နာရီအောက်ပေါ့နော်နောက်တစ်ခုကကြတော့အရန်အကြီးမဟုတ်ဘူးပုံမှန် test line ထဲမှာပါတာကြတော့ဟို clinic ကိုလာကြတယ်ဒါမှမဟုတ်ရှင် drive through ပေါ့နော်ကားတွေနဲ့လေ drive through လောက်ကြတယ်အဲ့လိုမျိုးစံနမူနာတွေရတဲ့ဟာကြတော့ပုံမှန် line နဲ့ဝင်သွားအဲ့ဒါကြတော့9နာရီ10နာရီရနေ10နာရီလောက်ထိပေါ့ဘာလို့လဲဆိုတော့အဲ့ဒါက volume ကများတာ哦အရင်များတော့ဟိုအား back လောက်တာပေါ့ back လောက်တယ်ဆိုတာအုပ်စုခွဲပြီးတော့လောက်တာပေါ့နော်ဆိုတော့လူနာရဲ့အရေးဘလောက်ကြီးလဲပုံမှန်မူတည်ပြီးတော့အချိန်ကွာသွားတယ် test ဖယ် platform ကိုတုံးနေဆိုတာပုံမှန်ကွာသွားတာပေါ့နော်
ဆိုတော့ PCR နဲ့ antigen ဒီအဲ့နှစ်ခုကွာတဲ့ဟာကိုနည်းနည်းပြောပြပေးပါဘယ်ဟာကိုဘယ်နေရာမှာတောင်းလဲဆိုတာနော
်ဟုတ်ကဲ့ antigen ကများတော့အဖြစ် primary care ပေါ့နော် primary care office တွေမှာတောင်းတာများတယ်ပေါ့နော် clinic တွေမှာတောင်းတာများတယ်ဘာလဲဆိုတော့ antigen test တွေကလွယ်လဲလွယ်လဲညံလဲညံတယ်ဒါပေမဲ့ antigen test တွေကိုအစိုးရကတောင်းခွင့်ပြုလာတာကလက္ခဏာပြလက်ဒီလူနာတွေပေါ်မှာလည်းတောင်းရမယ်ဆိုပြီးတော့တောင်းခွင့်ပြုလာတယ်ပေါ့နော်ဆိုတော့ဒါလက်မှတ်ရှိတဲ့လူနာကဆရာသူ့ဆရာဝန်နဲ့သွားပြတယ်ဒါမှမဟုတ်လို့ရှိရင် next month နဲ့ပြတယ်ဆိုရင် clinic ကိုသွားကြတယ်ဆို clinic မှာ point of care ဆိုပြီးတော့သူကတိုက်ရိုက် test ပေါ့နော်အဲ့ဆက်နဲ့မှာတောင်းတာများတယ်ပြီးတော့ PCR ရရကြတော့သူဆောင်ကပြောတယ်လို့ပေါ့နော်နှစ်မျိုးခွဲထားတဲ့အတွက်ကြောင့်မလို့ test platform ကလည်းအမျိုးမျိုးရှိတဲ့အတွက်ကြောင့်မလို့ set ACC ရဲ့အကြီးအမားဖြစ်တာလည်းဖြစ်နိုင်တယ်ပြီးတော့ regulation တွေလိုလာတယ်ဆိုတဲ့အတွက်ကြောင့်မလို့ lab တွေထဲမှာပဲတောင်းတာများတယ်ပေါ့နော် PCR test က
ဟုတ်ကဲ့ဒီယောဂပိုးရှိမရှိစမ်းသပ်တဲ့ကျမကိုခန်းကစမ်းလာဘယ်အချိန်မှာသုံးပါလဲ
ကိုခန်းကစမ်းလာကြတော့လူနာတယောက်ကလက္ခဏာရှိသည်ဖြစ်စဉ်မရှိသည်ဖြစ်စဉ်သူ့တဘောနဲ့သူအရင်တုန်းကကိုဗစ်ရှိကြလားမရှိကြလားမသိဘူးဆိုတာကိုသိကျင်နေဆိုလို့ရှိရင်အဲ့အချိန်မှာသုံးလို့လည်းရတယ်နောက်တစ်ခုကကြတော့လူနာတယောက်ကိုအရေးတကြီးနဲ့အနစ်လုပ်လိုက်တယ်ပေါ့နော်ဖေးရုံတင်ဖို့အတွက်လုပ်လိုက်တယ်ဆိုလို့ရှိရင်သူမှာလက္ခဏာရှိရင်လည်းရှိနိုင်တယ်မရှိရင်လည်းမရှိနိုင်ဘူးဒါပေမဲ့တခြားကိစ္စကြောင့်မလို့ဆေးရုံတင်လိုက်တဲ့အချိန်မှာဆိုလို့ရှိရင်သူကိုဗစ် RNA test လုပ်တယ်နော် PCR test လုပ်တဲ့ဟာလည်းသုံးတယ်ပြီးတော့အရင်တုန်းကရှိမရှိကိုသိဖို့အတွက်ဆိုလို့ရှိရင်လည်းတိုင်းတယ်ပေါ့နော်ဆိုတော့ setting အမျိုးမျိုးပုံမှာမူတည်ပြီးတော့တိုင်းပါတယ်ဟိုဒီတိုင်းဆိုရင်ပြီးခဲ့တဲ့3လ5လ6လတုန်းကကိုဗစ်ရခဲ့လားမရခဲ့လားကိုယ်တိုင်မသိဘူးလက္ခဏာမရှိပေမဲ့ပေါ့နော်အဲ့လိုမျိုးကိုယ်ကသိကျင်တယ်ဆိုလို့ရှိရင်လည်းတိုင်းလို့ရတယ်ပေါ့
အခုကာကွယ်ဆေးတွေထွက်နေပြီဆိုတော့ဒီအမျိုးစမ်းသပ်မှုဘလောက်အရေးပါလဲပြောပြပေးပ
ါကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဒီအချိန်မှာအရေးကြီးတဲ့စမ်းသပ်တဲ့ test ကကြတော့ antibody test ပေါ့နော်က ရာဟာကအရေးကြီးလာတယ်။ဘာလို့လဲဆိုတော့ကိုကကာဝယ်ဆေးထိုးပြီးသွားပြီ။ပထမစလုံးထိုးသည့်ဖြစ်စေ၊ဒုတိယစလုံးထိုးသည့်ဖြစ်စေ၊ cost ပြသွားတယ်ဆိုလို့ရှိရင်ကိုမှာကိုခံအားရှိမရှိဆိုတာကိုဒီ antibody ကိုတုံးပြီးတော့တိုင်းမို့အတွက်ကိုဒီ antibody test ကဒီကာဝယ်ဆေးဒါထိုးပြီးတဲ့အချိန်မှာအရေးကြီးလာပြီပေါ့နော်။
ကာကွယ်ဆေးဆိုတဲ့သဘောကဒီယောဂပိုးပွားထားတဲ့ဥစ္စာကိုကိုယ်ထဲမှာထည့်ပေးလိုက်တာလို့နားလည်ထားပါတယ်ဆိုတော့ကာကွယ်ဆေးထိုးပြီးတဲ့လူကဒီယောဂပိုးရောက်နေတယ်လို့ကိုယ်ထဲကလည်းအတိမတ်ပြုပြီးတော့ကိုခန်းအားတွေထုတ်တာဆိုတော့အခုလိုမျိုးယောဂပိုးရှိမရှိစမ်းသက်တဲ့ဥစ္စာနဲ့ဘာများသွားပြီးတော့အနှောက်အယှက်တွေများရှိနိုင်ပြောပြပေးပါ
ပြီးတော့ရှိနိုင်ပါတယ်ယောဂပါလို့လဲဆိုတော့ကာကွယ်ဆေးကိုထည့်တာဒီ virus တစ်ခုလုံးထည့်တာတော့မဟုတ်ဘူးပေါ့နော် virus နဲ့ဆင်တူတဲ့ပိုင်းလေးတစ်ပိုင်းကိုပဲအဲ့လိုမျိုးတုံးပြီးတော့ကိုယ့်ရဲ့ကိုခန္ဓာကိုကြွအောင်လုပ်ပြရပါတော့။အဲကြာမှာကိုခန္ဓာကနေပြီးတော့မှ antibody ထုတ်တယ်။အဲ့ဒီအချိန်မှာကိုက covid test လုပ်တဲ့ဒီစစ်ဆေးမှာပြောတဲ့ antigen ပဲဖြစ်ဖြစ် PCR ပဲဖြစ်ဖြစ် covid test ထုတ်တဲ့ဟာနဲ့တွားပြီးတော့တိုင်းလုပ်တယ်ဆိုလို့ရှိရင်တော့ false positive ဆိုပြီးတော့ဖြစ်နိုင်တဲ့အလားအလာတော့ရှိပါတယ်။ဒါကလည်းအချိန်နေပုံမှန်မှုတည်တယ်ပေါ့နော်။တာဝန်ရှိဖိုးရတဲ့လူဆိုလို့ရှိရင်ကေဘီဟိုဖြားလာရင်နာလာရဖြစ်တယ်ဆိုလို့ရှိရင်တော့အဲ့ဒီအချိန်မှာကိုဗစ်ဟိုတိုင်းမယ်ဆိုလို့ရှိရင်ဒါကိုယ့်ရဲ့ဆရာဝန်ပြောပြရမှာတော့ငါ့မှာကာဝယ်ဆေးထိုးလာတယ်ဒါဆိုလို့ရှိရင်ကိုက false positive ဖြစ်နိုင်တဲ့အခြေအနေရှိနေပါတော့အကယ်၍ကိုကကိုဗစ်ကြောင့်လည်းဖြားလာလည်းဖြစ်နိုင်တယ်ဒီအချိန်က respiratory season ပေါ့နော် flu တွေလည်းရှိတယ်တခြား seasonal respiratory ပိုးတွေလည်းရှိရပါတော့ဆိုတော့အဲ့ဒီအချိန်မှာဘာကြောင့်ဟိုဖြစ်မှန်းမသိပဲနဲ့အချိန်မှာကိုကကိုဗစ်ကာဝယ်ဆေးရလဲထိုးရပြီးသားမှာကိုဗစ် test ပါတုံးနေဆိုလို့ရှိရင် false positive ရနိုင်တာပေါ့နော
်အခုဒီ covid 19ရဲ့အတွက်ကာကွယ်ဆေးပေါ်လာတဲ့ဆိုပေမဲ့လို့ဒီယောဂကလူတွေနဲ့အများအားရှင်တွဲနေမယ်လို့ဒီဆေးပညာရှင်တွေပြောကြပါတယ်ဆိုတော့အဲ့ဒီအချိန်မျိုးမှာဒီ covid testing ကလည်းနောက်ဆိုရင်နေတိုင်းလောက်ရတဲ့သဘောမျိုးဖြစ်လာနိုင်တဲ့အချိန်တွေရှိရပေါ့နော်ဟိုထူးထူးခြားခြားဉပညာတွေတုံးပြီးတော့ဟိုစမ်းသပ်နေတာရောရှိပါလား
နေတိုင်းနေ့စဉ်ပေါ့နော်ပုံမှန် test ထုတ်တဲ့ဥစ္စာမျိုးဖြစ်နိုင်တယ်ဆိုတော့မှန်ပါလေထူးထူးခြားခြားတက် test လုပ်တာလားဆိုတာချက်အခုနောက်ပိုင်းမှာအစိုးရကလည်းပထမဆုံးပေါ့နော် test ကိုခွင့်ပေးလိုက်ဟို at home test kit တို့ပြီးတော့ပေါ့နော်ဒီအဲ့လိုမျိုးဟိုအခွင့်အရေးမျိုးလေးတွေပေါ်လာတာပေါ့နော်ဉာဏ်ပညာတော့ထူးထူးခြားခြားတော့မဟုတ်ပါဘူးဒါပေမဲ့ဒါကဟိုနီးလန့်တဲ့အခြေအနေမှာတုံးအောင်လေအိမ်မှာတုံးလို့ရတယ်ဒီ ontem သွားပြမလို့ဒါပေမဲ့တုံးဖို့အချိန်လေးကကိုကရှားလာတယ်ဆိုရင်လက္ခဏာမတိမတာလေးပေါ်လာတယ်ဆိုရင်ဒါပေမဲ့အဲ့အချိန်ကြာလို့ရှိရင်ကိုရဲ့ဆရာဝန်ဖုန်းလေးနဲ့ခေါ်ပြီးတော့ဆရာဝန်ကနေပြီးတော့ဒီဟာ prescription အနေနဲ့ပေါ့နော်ဆရာဝန်ရဲ့ခွင့်ပြုချက်နဲ့ကိုအိမ်မှာကိုကကိုတုံးခွင့်အဲ့လိုမျိုးအခွင့်အရေးမျိုးလေးအဲ့လိုမျိုးနှီးပညာအဲ့လိုမျိုးအချိန်လေးတိုးတက်လာတာပေါ့နော်နှီးပညာအထူးထူးကြာကြီးပွာသွားတယ်ဆိုတော့မရှိပါဘူးပေါ့နော်
ကိုခံအားရှိမရှိစမ်းသပ်တဲ့ဥစ္စာရောဈေးတက်တက်တာတာနဲ့လွယ်လွယ်ကူကူရနိုင်ပါလ
ား။ကိုခံအားရှိမရှိစမ်းသပ်တဲ့ဥစ္စာကလောလောဆယ်တော့ဒီ FDA ကနေပြီးတော့ဈေးတက်တက်တာနဲ့ထုတ်တဲ့ဒီလိုမျိုးစစောကပြောလို့ at home test kit ပေါ့နော်အဲ့လိုပုံစံမျိုးရှိတယ်ဆိုတာတော့မပေါ်လာသေးပါဘူး။ဒါပေမဲ့အဲ့ဒါနောက်ကျလို့ရှိရင်ပေါ်လာဖို့အခွင့်အရေးရှိနိုင်တယ်ဆိုတာတော့အဲ့တော့ဒေတာပေါက်ပြောလို့ရပါဘူးလေဆိုတော့ကုမ္ပဏီတော်တော်များများလည်းဒီလိုလွယ်လွယ်နဲ့ပြီးတော့ဒေတာတက်တာနဲ့ရဖို့အတွက်ရဲအစိုးရကလည်းအဲ့ဒါအဲ့လိုမျိုးတွေရဖို့အတွက်ပြည်သူတွေအတွက်ရဖို့အတွက်ကိုလည်းအရန်ကိုလုပ်ပေးနေကြတာပေါ့နော
်ဒီလိုမျိုးပေါ့နော်တကယ်ကန်တစ်ခုလုံးအတွက်တာဝန်ယူထားတဲ့သူတွေနဲ့ဒီ COVID-19 ရောဂါပိုးရှိမရှိစမ်းသပ်တာနဲ့ပတ်သက်ပြီးတော့ဘလို့အကြံပေးချင်လဲ
COVID-19 test လုပ်ဖို့အတွက်ကိုနမူနာကောက်တယ်ပေါ့နော်ဆရာဝန်နဲ့ဖြစ်ဖြစ် nurse မှာပဲဖြစ်ဖြစ် now assistant medical assistant တွေဖြစ်ဖြစ်အကောင်တော့သူတို့တွေက frontline worker တွေဖြစ်တဲ့ကြောင့်လို့သူတို့အနေနဲ့တော့ဒီ pandemic စကြတဲ့ကတောက်ချောက်ဒီလူနာတွေနဲ့လည်းတောက်ချောက်တွေ့နေရတယ်ဆိုတော့သူတို့တွေပေါ့နော်ကိုယ့်အကူလည်း self care လည်းအရေးကြီးရပေါ့နော်ပြီးတော့တက်နိုင်ဆုံးကိုယ့်ကိုယ်ကိုလည်းရည်စက်ကြပေါ့နော် PPE ပါညာအလုံးလောက်ပေါ့နော်အကောင်တော့ဝတ်ပြီးတော့ပေါ့နော်အေးစရာရည်စက်ကြပေါ့နော်နောက်တစ်ခုကလည်းဆန်နမူနာကောက်တာလည်းအရင်အရေးကြီးပါတယ်ဆန်နမူနာကောင်းကောင်းမွန်မွန်ကောက်နိုင်တော့မှဆန်နမူနာကောင်းမှအဖြေရလဲဆိုတော့ကလည်းအဖြေကောင်းရမယ်လေ
ဒီ COVID-19 testing နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီ test kit တွေလည်းတိတ်မရပါဘူးမရဘူးဆိုတော့ဒါမျိုးအချင်းအနေထားမျိုးမှာပေါ့နော်ဒီ testing လုပ်ဖို့အတွက်ဆိုလို့ရှိရင်ဒီလိုတမန်လူတွေအနေနဲ့COVID-19 testing အတွက်နဲ့ပတ်သက်ပြီးတော့ဟိုဘာတွေလောက်တင်တယ်လို့အကြံပေးချင်ပါမယ်။
အဲ့လိုမျိုးပေါ့နော် test available တိတ်ပြီးတော့ မရှိတဲ့အချိန်မှာပေါ့နော်စက်စင်က limited capacity လို့ခေါ်ပါတော့နော် limited ဖြစ်နေတဲ့အချိန်မှာကိုကယောဂလက္ခဏာပြလာတာတို့လိုမျိုး covid လိုမျိုးဆင်ဆင်ဖြစ်တာတို့အခုဒီစောင်းနှံရာသီဖြစ်နေတဲ့ကြောင့်မလို့ covid လက္ခဏာနဲ့တုပ်ကွေးလက္ခဏာနဲ့အဲ့လိုပုံစံမျိုးဖြစ်နေတဲ့အချိန်မှာ test ကတိုက်ပြီးတော့လုံလောက်မရှိနေတဲ့အချိန်မှာဘာကိုအကြံပေးလို့ရလဲဆိုတော့ကိုကနဲ့ကို home quarantine နေဖို့ကတော့အဓိကပေါ့နော်နောက်တစ်ခုကတော့ antigen testကွာ antigen test ကတော့ဖြည်နိုင်တော့တောင်းတာပေါ့ antigen test က PCR test ဆာလို့ရှိရင်ဖေးရုံနေ clinic တွေမှာတောင်းတာများတဲ့အတွက်ကြောင့်လို့ antigen test ကလည်းလွယ်လဲလွယ်တယ်ပြီးတော့တရိပ်လည်းနည်းနည်းသက်သာတယ်ပေါ့နော်အဲ့လိုမျိုးတွေဖြည်နိုင်ရင်တော့အဲ့ဟာမျိုးနဲ့တော့စမ်းသပ်လို့ရှိရင်တော့ကောင်းတာပေါ့နော်လုံးဝမစမ်းသပ်နိုင်တဲ့အဆုံးဆိုရင်တော့ကိုယ့်အကူ quarantine လုပ်နိုင်ရင်လို့တို့သက်သာနေပေါ့နော်မိသားစုနဲ့တခြားမိသားစုတွေတခြားဟိုအတိနေပါနေပေါ့နော်သူခွင့်နိုင်ကြလားခွင့်နေပြီးတော့ quarantine လုပ်နေပုံပေါ့နော
်ဒေါက်တာချူမြတ်သွဲပါ covid ရောဂါပိုးရှိမရှိအမြင်စစ်ဆေးနိုင်မဲ့အိမ်သုံး covid 19 post criteria တမျိုးကိုတော့ American နိုင်ငံက Lucira Company ကနေတီထွင်နိုင်ပြီဖြစ်ပါတယ်နိုင်ဝက်လောက်တည်းမှာပဲအဖြေထုတ်ပေးနိုင်တဲ့ဒီ criteria ကိုဆရာဝန်ထောက်ခံခြင်းနဲ့အရေးပေါ်အခြေအနေမှာသုံးဖို့အတွက် FDA ကအတည်ပြုပေးထားပါတယ်ဒါပေမဲ့ဒါကိုတွင်တွင်ကျကျသုံးနိုင်ဖို့တော့အချိန်ယူအောင်မှာဖြစ်ပါတယ်
မင်္ဂလာပါရှင်။ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရွေးကောက်ပွဲရလဒ်အကောင့်ထဲပေါ်ရင်ဘာအခက်ခဲအတားဆီးတွေရှိနိုင်သေးလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင်။
ဥဆိုရဲ့2020ထွေထွေရေကောက်ပွဲကြီးကျင်းပပြီးခဲ့တာတလကျော်ပါပြီ။ဒါပေမဲ့လည်းဒီကနေ့ချိန်ထိမြို့နယ်တချို့မှာရေကောက်ပွဲကော်မရှင်ကိုဆန္ဒပြတဲ့ဆန္ဒပြပွဲအငယ်လေးတွေကြိုးကြကြိုးကြဖြစ်ပွားနေတာတွေ့နေရပါသေးတယ်။ရေကောက်ပွဲမှာအဓိကအတိုက်ခံလို့ဖြစ်နေတဲ့တပ်မတော်ကြောထောင်းနောက်ခံပြုပြည်ခိုင်ဖြိုးပါတီကလည်းရေကောက်ပွဲဖြစ်စဉ်ကိုအတိမတ်ပြုတယ်လို့မပြောသေးသလိုရေကောက်ပွဲကာလမဲမသမာမှုတွေနဲ့တရားမဲ့ပြုကျင့်မှုတွေကိုဥပဒေလမ်းကြောင်းအရဆုံးခန်းတိုင်ဆောင်ရွက်သွားမယ်လို့သိမကြသေးခင်တုန်းကလုတ်ခဲ့တဲ့နေပြည်တော်ရုံးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါသေးတယ်။မြို့နယ်200ကျော်ကရွေးကောက်ပွဲဆိုင်ရာအချက်လက်တွေကိုတောင်းခံခဲ့တဲ့တပ်မတော်ဘက်ကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ညှင်းပယ်ခံရပြီးနောက်မှာသူတို့တောင်းဆိုခဲ့တာဥပဒေအရတောင်းဆိုတာသာဖြစ်တယ်ဆိုပြီးထုတ်ပြန်တာကလွဲလို့နောက်ထပ်တောင်းဆိုမှုအစ်စ်ထပ်လုပ်တာမတွေ့မမြင်ရတော့ပါဘူး။ဒီကြားထဲအေးရခိုင်လက်နက်ကိုင်အဖွဲ့ဘက်ကရခိုင်ပြည်နယ်မြောက်ပိုင်းမှာနောက်ဆက်တွဲရေကောက်ပွဲလုပ်ပေးဖို့တောင်းဆိုတာကိုထောက်ခံတယ်လို့တပ်မတော်ခေါင်းဆောင်တွေဘက်ကပြောဆိုထားတာတွေတော့ရှိနေပါသေးတယ်။ရေကောက်ပွဲရလအကောင့်ထဲဖော်မှုဘတော့ပြီးဆုံးမလဲ။အနောက်ရှက်အဟန့်တားရောရှိနိုင်အောင်မလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။ဂုရုပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။လက်ရှိပြည်ခိုင်ဖြိုးပါတီရဲ့လုတ်ကင်ဆောင်ရွက်နေပုံကိုနှစ်ပိုင်းခွဲပြီးကြည့်နိုင်ပါတယ်။တစ်ပိုင်းကတော့ပါတီတာဝန်ရှိသူတွေရဲ့ပြောဆိုနေမှုဖြစ်ပြီးတစ်ပိုင်းကတော့ရေကောက်ပွဲနောက်ဆက်တွဲနဲ့ပတ်သက်လို့သူတို့ရဲ့တကယ်လက်တွေ့လောက်ကင်ဆောင်ရွက်နေပုံဖြစ်ပါတယ်။တာဝန်ရှိသူတွေကတော့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်၊မတရားပြုကျင့်တာတွေရှိခဲ့တယ်။ဒါကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့ရဲအရေးပိုင်တဲ့အမှု181မှုကိုတိုင်ကျက်ဖွင့်ထားတယ်လို့ပါတီခေါင်းဆောင်ဦးသိန်းထွန်းဦးကသတင်းမီဒီယာတွေကိုပြောပါတယ်။ဒါ့အပြင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC မှပါပဲတိုင်းခရိုင်မြို့နယ်ရက်ကြီးရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ပြည်ခိုင်ဖြိုးပါတီကနေ UEC ကိုတိုင်ကြားထားတဲ့အမှုပေါင်းလဲ1128မှုရှိတယ်လို့ဆိုပါတယ်ပြည်ခိုင်ဖြိုးရဲ့အဲ့ဒီထောင်ထဲချီတဲ့တိုင်ကြားချက်တွေဟာတကယ်လို့ဆွဆွဲခံရသူတွေကကျူးလွန်နေဆိုတာတွေ့ရှိခဲ့ရင်တော့အဲ့ဒီလူပုဂ္ဂိုလ်တွေကိုပဲတဦးချင်းအရေးယူရတာမျိုးဖြစ်ပြီးရွေးကောက်ပွဲရလဒ်တွေကိုလုံးဝသွားပြီးတက်ရောက်မှုရှိစေမှာမဟုတ်ပါဘူးအဲ့ဒီသတင်းစာရှင်းလင်းပွဲနေမှာပဲဦးသိန်းထွန်းကပြည်ခိုင်ပြိုးပါတီအနေနဲ့ရွေးကောက်ပွဲကန့်ကွက်လွှာစုစုပေါင်း90လောက်တင်ဖို့ရှိတယ်လို့ပြောပါတယ်ရွေးကောက်ပွဲပြီးနောက်ငွေကျပ်5သိန်းသွင်းပြီး45ရက်အတွင်းတင်ရတဲ့အဲ့ဒီကန့်ကွက်လွှာဘယ်နှစောင်းတင်သွင်းခဲ့တယ်လဲဆိုတာကိုတော့တိတိကျကျပြောဆိုသွားတာမကြားသေးရပါဘူ
းအဲ့ဒီကန့်ကွက်လွှာတွေကိုလက်ရှိကော်မရှင်တွေမကနောက်ကော်မရှင်လက်ထက်အထိပါကြာနာသွားဖို့ရှိပြီးအမှုနိုင်ပါမှနိုင်သလောက်ရွေးကောက်ပွဲရလဒ်ကိုအပြောင်းအလဲဖြစ်စေမှာဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်တင်လိုက်တဲ့အမှုပေါင်း90ဝန်းကျင်ဒါမှမဟုတ်အများစုကြီးအနိုင်ရသွားတဲ့ဆိုသည့်တိုင်လက်ရှိပြည်တော်စုအစ်စ်လွှတ်တော်တွေအတွက်396နေရာအနိုင်ရထားတဲ့ NLD ပါတီရဲ့သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့အနေအထားကိုတော့ ပြောင်းလဲသွားစေနိုင်စွမ်းရှိမှာတော့မဟုတ်ပါဘူးပြည်ခံမျိုးပါတီအနေနဲ့တစ်ဖက်မှာအခုလိုပြောဆိုမှုတွေလုပ်နေပေမဲ့အခြားတစ်ဖက်မှာတော့သူ့ပါတီရဲ့အနိုင်ရကိုယ်စားလှယ်တွေအားလုံးဥပဒေလှုပ်ထုတ်လို့နည်းရသက်ဆိုင်ရာကော်မရှင်စီမှာရွေးကောက်ပွဲဆိုင်ရာကုန်ကြမ်းဆီးစည်းင်းတွေကိုဥပဒေနဲ့အညီတင်ပြပြီးသွားတာတွေ့ရပါတယ်ဒါဟာပြည်ခံမျိုးကိုယ်စားလှယ်တူးချင်းစီအနေနဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံလိုက်တဲ့သဘောလဲသက်ရောက်စေပါတယ်
ရွေးကောက်ပွဲကော်မရှင်အပါအဝင်ရလဒ်တွေနဲ့ပတ်သက်လို့ပြည်ခိုင်ဖြိုးပါတီဘက်ကဘာဆက်လုပ်နိုင်မလဲလေ့လာကြည့်ဖို့လိုပါတယ်။လက်ရှိလွှတ်တော်တက်တန်းမှာတော့လွှတ်တော်တွင်ဘာမှဆက်လုပ်လို့ရတော့မှာမဟုတ်ပါဘူး။အကြောင်းကတော့ဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်စည်းဝေးတွေကျင်းပဖို့ရှိတော့မှာမဟုတ်ဘဲပြန်အရွေးမခံရတဲ့အမတ်တွေကိုတော့သူတို့နေထိုင်ရာနေပြည်တော်စီပင်အဲ့ရိတ်တာအခန်းကပစ္စည်းတွေကိုဒီဇင်ဘာလ18ရက်နေ့ကနေ22ရက်အတွင်းလာရောက်သိမ်းယူကြဖို့ညွှန်ကြားထားပြီးဖြစ်နေလိုပါပဲ။လက်ရှိလွှတ်တော်ဥက္ကဋ္ဌတွေနဲ့လွှတ်တော်ယုံတာဝန်ရှိသူတွေကတော့ရွေးကောက်ပွဲရလဒ်ထွက်ပေါ်လာတဲ့အမတ်တွေပါဝင်တဲ့တတိယအကြိမ်လွှတ်တော်အစည်းအဝေးတွေကိုလာမယ့်ဖေဖော်ဝါရီလ1ရက်နေ့မှာခေါ်ယူဖို့ပြင်ဆင်နေပါပြီ။ဒီမှာလဲစဉ်းစားစရာရှိလာတာကရွေးကောက်ပွဲနဲ့ရလဒ်ကိုအတိမတ်မပြုသေးတဲ့ပြည်ခိုင်ဖြိုးပါတီနဲ့တက်မတော်ဘက်ကများလွှတ်တော်ကိုသဘိမ်းမှောက်ကြမလားလွှတ်တော်မတက်ပဲနေကြမလားဆိုတဲ့ကိစ္စပါ2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှ128ကကြီးမှာခုလိုဖော်ပြထားပါတယ်တည်သူလွှတ်တော်အစည်းအဝေးတရက်ဤပထမနေ့တွင်တည်သူလွှတ်တော်အစည်းအဝေးသို့တယောက်ခွင့်ရှိသည့်လွှတ်တော်ကိုယ်စားလှယ်စုစုပေါင်းဥယျာဉ်ဤထက်ဝက်ကျော်ဥယျာဉ်တယောက်လျင်ရင်းအစည်းအဝေးအထမြောက်သည်လို့ဆိုထားပါတယ်အစည်းအဝေးတယောက်သူအရေးအတွက်မပြည့်ရင်ရွှေဆိုင်ကျင်းပရမှာဖြစ်ပြီးအဲ့ဒီအချိန်ကြာရင်တော့တယောက်ခွင့်ရှိသူတွေရဲ့သုံးပုံတပုံတက်ရင်အစည်းအဝေးတွေအထမြောက်တယ်လို့ပုံမှန်ခါဝေးမှာဆက်ပြီးဖော်ပြထားပါတယ်။တတိယအချိန်ပြည်ထောင်စုလွှတ်တော်အနေထားကိုကြည့်ရင်ရွေးကောက်ခံ456ယောက်တက်မတော်သားကိုယ်စားလှယ်166ယောက်စုစုပေါင်း642ယောက်ရှိပါမယ်။NLD ဟာကိုယ်စားလှယ်စုစုပေါင်းတဝက်ဖြစ်တဲ့321ယောက်ထက်အများကြီးပိုတဲ့396ယောက်အထိရွေးချယ်ခံထားရတာမို့ပြည်ခိုင်ဖြိုးကသပိတ်မှောက်သည်ဖြစ်စေတက်မတော်သားကိုယ်စားလှယ်တွေသပိတ်မှောက်သည်ဖြစ်စေလွှတ်တော်အစည်းအဝေးတွေကျင်းပဖို့တရားဝင်ဖြစ်စေဖို့ဘာအခက်အခဲမှရှိမှာမဟုတ်ပါဘူးအလားတူပြည်သူ့လွှတ်တော်မှာရောအမျိုးသားလွှတ်တော်မှာပါ NLD ကထက်ဝက်ကျော်ရှိနေတာမို့လွှတ်တော်အစည်းအဝေးတွေအထမြောက်ကျင်းပနိုင်မှာသိကြပါတယ်ဒါကြောင့်လာမယ့်လွှတ်တော်တစ်ခုပြည်ခိုင်ဖြိုးကတော့၎င်းတက်မတော်ဘက်ကတော့၎င်းအတိမတ်မပြုသပိတ်မှောက်နိုင်မယ့်အနေအထားမျိုးရှိလာမှာမဟုတ်ပါဘူ
းရွေးကောက်ပွဲရဲ့လုပ်ငန်းစဉ်တွေအနေနဲ့လာမယ့်ဒီဇင်ဘာ23ရက်ရွေးကောက်ပွဲကျင်းပပြီး55ရက်မတိုင်ခင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာရွေးကောက်ပွဲဆိုင်ရာအစည်းအဝေးခန်းစားတစ်စောင်းပြုစုထုတ်ပြန်ပါလိမ့်မယ်လက်ရှိအဲ့ဒီအလုပ်ကိုပြီးဆုံးအောင်လုပ်နေတယ်လို့ယူဆရပါတယ်အေအေနဲ့တက်မတော်ဘက်ကတောင်းဆိုနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာနောက်ဆက်တွဲရေကောက်ပွဲတွေလုပ်ပေးဖို့ဆိုတာကလည်းလွတ်တော်သစ်တွေခေါ်ယူတမရရွေးအစိုးရဖွဲ့ပြီးချိန်အထိဖြစ်လာနိုင်စရာအကြောင်းမမြင်တွေ့ရပါဘူး။ဒါကြောင့်ရေကောက်ပွဲလုပ်ငန်းစဉ်တွေရလအကောင့်ထဲပေါ်ရေးတွေဟာလာမယ့်2021ဖေဖော်ဝါရီ1ရက်နေ့တတိယအကြိမ်လွတ်တော်သက်တမ်းစတင်တဲ့နေ့မှာအော်အော်မြင်မြင်အေးအေးချမ်းချမ်းပြီးဆုံးသွားတဲ့သဘောမြင်တွေ့ရလိမ့်မယ်လို့မျှော်လင့်နိုင်ကြပါဘူး။
ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒီလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုအရင်ဆုံးတော်ရရှင်တွေ Messenger ကနေပြီးတော့စာရေး mail လာတာလေးတွေကိုဖြည့်ချပေးချင်ပါရဲ့နော်အောင်မြင့်ဆိုတဲ့တော်ရရှင်ကသတင်းအစ်စ်များထိုက်ရိုက်တင်ပေးပါတယ်။ဟုတ်ကဲ့ကျမတို့ VOE မြန်မာပိုင်းကနေ့စဉ်သတင်းအစ်စ်တွေတင်ပေးနေပါတယ်ရှင်။ bamis.voenews.com စာမျက်နှာအပြင် VOE မြန်မာပိုင်း Facebook စာမျက်နှာမှာလည်းနောက်ဆုံးရသတင်းတွေကိုနားဆင်ဖတ်ရှု၊ဗီဒီယိုသတင်းတွေကိုလည်းကြည့်ရှုလို့ရပါတယ်နော်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ ဒါနဲ့ကျမတို့ VOE ကနေပြီးတော့အခုသတင်းတစ်ပတ်ရှိပါပြီ။ကျမတို့ဒီဇင်ဘာဆောင်းကာလအတွင်းမှာ Christmas သချင်းလေးတွေနောက်ပြီးတော့ဒီဇင်ဘာဆောင်းသချင်းလေးတွေကိုထုတ်လွှင့်ပေးနေပါတယ်နော်။ဒီမှာသောရရှင်ကန္တဆိုတဲ့သောရရှင်ကချစ်လာစွာသော VOE ဝိုင်းတော်သားတွေတဲ့ပျော်ရွှင်ပါစေ။ချွတ်မြိန်သောဒီဇင်ဘာညချမ်းဖြစ်ပါ၏။ဒီဇင်ဘာဆောင်းသချင်းလက်ဆောင်တောင်းချင်ပါ၏။ကိုရဲလွင်ရဲ့ဒီဇင်ဘာဆောင်းဇလန်သချင်းကိုလည်းကြိုက်ပါ၏။ခင်မောင်ထူးရဲ့လွမ်းသူဆောင်းသချင်းကိုလည်းကြိုက်ပါ၏တဲ့။ဟုတ်ကဲ့။ဒီသချင်းတွေကိုကျမတို့ဒီအလဲကြထုတ်လွှင့်ပေးနေရမလို့ဒီသောရရှင်ပြောထားတဲ့သချင်းတွေလည်းပါပါတယ်နော်။အလဲကြညအစီအစဉ်မှာရောမနေ့အစီအစဉ်မှာရောထုတ်လွှင့်ပေးနေပါတယ်။စောင့်မျှော်နားဆင်ပါလို့ပြောချင်ပါတယ်ရှင်။ဗီဒီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့အဲ့ဒီအစီအစဉ်တွေကိုနားဆင်ဖတ်ရှုပြီးတော့သောရရှင်နေသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ဆွေးနွေးလာကြတဲ့စာတွေကိုကျွန်မဖော်ပြပေးသွားချင်ပါတယ်။တချို့ကလည်းမှတ်ချက်သူတို့ရဲ့သဘောထားကိုရေးလာတာဖြစ်ပါတယ်။ဒီမှာပထမ NLD ပါတီကတိုင်းရင်းသားပါတီတွေနဲ့တွေးဆုံတဲ့ကိစ္စကိုအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်နေကြိုးစို့ပေမဲ့လို့ဖက်ဒရယ်ပြည်ထောင်စုလမ်းကြောင်းကိုလျှောက်လှမ်းနိုင်မဲ့ခိုင်မာတဲ့မူဝါဒတွေချမှတ်လှုပ်ဆောင်ဖို့အရေးကြီးတယ်လို့တိုင်းသားပါတီခေါင်းဆောင်တချို့ကပြောလိုက်တဲ့အကြောင်းနဲ့ပတ်သက်ပြီးတော့ဒီသောရရှင်တယောက်ရေးလာတာကိုသူ့ရဲ့အမြင်ကိုပြောပြပေးချင်ပါတယ်။ကဘာဦးဆိုတဲ့သောရရှင်မှာ
တိုင်းသားပြည်သူလူထုထောက်ခံမှုလည်းအပြည့်ဝရရှိတာမဟုတ်ဘူးတဲ့။မငင်းနိုင်တဲ့နာကျင်စရာစကားတစ်ခုမှပဲအမြဲတမ်းဝန်းရံအားပေးစကားဆိုနေခဲ့မိပါတယ်။သူတစ်ပါးနဲ့ပခုံးချင်းရှင်ထိုင်ဖို့ရာကနောက်မှပါရှင်တိုင်နိုင်မှုအင်အားဆွမ်းဆောင်နိုင်မှုတွေကအရင်လောက်ကြရမယ့်အခြေခံရင်းမြစ်တွေပါပဲ။ကိုသည်တိုင်းရင်းသားကိုမှတိုင်းသားပါတီရဲ့လို့ဖွဲ့စည်းတည်ထောင်နိုင်ခဲ့ကြပြီ။ယုံကြည်မှုကြတော့အပြည့်ဝမရယူနိုင်ခဲ့ကြပါဘူး။ရှေ့ဆက်ခရီးရဲ့ခလုတ်ကတင်းအားနည်းချက်တွေပဲလို့ဆိုလိုက်ပါမယ်။အောင်မြင်ကြပါစေ
။ဟုတ်ကဲ့ဒီသောရရှင်ကအောင်မြင်ပါစေလို့ဆိုလာပါတယ်။အဓိကကြတာကယုံကြည်မှုတည်ဆောက်ဖို့ပါတဲ့။ဒီမှာဒီကိစ္စနဲ့ပတ်သက်လို့တဆက်တည်းဟိုနောက်ထပ်သောရရှင်ရဲ့မှတ်ချက်တွေကိုပြောပြချင်တာကတော့ကျွန်တော်တို့ပြီးခဲ့တဲ့စနေရေဒီယိုအစီအစဉ်မှာရောနောက်တော့ရုပ်မြင်သံကြားအပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကိုထုတ်လွှင့်ပေးသွားတဲ့ရွေးကောက်ပွဲလွန်အထူးသဖြင့်ဝိုင်းအစီအစဉ်တစ်ခုကြည့်ရမယ်ထင်ပါတယ်နော်အဲအစီအစဉ်ကတော့အခုဆိုရင်နောက်ဆုံးသတင်းပတ်ကိုရောက်နေပါပြီအဲဒီအစီအစဉ်မှာတို့ဆွေးနွေးသွားကြတဲ့အကြောင်းအရာကတော့ညီညွတ်သောအစိုးရတည်းရဲ့ပေါ်ပေါက်ရင်းနဲ့ပတ်သက်လို့ဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးရတဲ့ချင်းတိုင်းရင်းသားခေါင်းဆောင်နောက်ပြီးတော့ကချင်တိုင်းရင်းသားခေါင်းဆောင်နောက်ပြီးတော့ Federal ပြည်ထောင်စုအရေးကျွမ်းကျင်တဲ့စာရေးဆရာကျော်ဝင်းတို့ရဲ့သကဝိုင်းကို FFV Channel Media ကကိုမှုသက်ကနေပြီးတော့ပင်နိုင်ဖြစ်နေဆွေးနွေးပေးသွားတာဖြစ်ပါတယ်ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့သဘောထားအမြင်တွေကိုခုဆက်ပြီးတော့တင်ပြပေးသွားချင်ပါတယ်ရှင်သောရရှင်ဥချင်လှဆိုတဲ့သောရရှင်မှာ
ဆွေးနွေးတဲ့ပင်နိုင်တွေပြောတာကောင်းကြပါတယ်ကြောအောင်ဆန်ပြောသွားတဲ့အလဲပစ်စင်မင်ကုန်းနဲ့မြို့တော်ခမ်းမမင်ကုန်းတို့ကိုလေ့လာကြည့်ပါညီညွတ်ရေးနဲ့ပတ်သက်လို့ပြောခဲ့တာမှာအများအပြားသိကြပြီးသားပါတိုင်းရင်သားချင်းချင်းညီညွတ်ရေးတိုင်းရင်သားလူထုညီညွတ်ရေးအဲဒီနှစ်ခုမရှိသမျှကာလပတ်လုံးဒီတိုင်းပြည်ဟာလွတ်လပ်ပင်လွတ်လပ်ညားတော့လဲဘယ်ပါတီတက်တက်ဘယ်အစိုးရလှုပ်လှုပ်အောင်မြင်မှာမဟုတ်ဘူးလို့ပဲပြောသွားတာပါအစိုးရရာထူးနေရာထက်နိုင်ငံရေးလမ်းစဉ်ညှိနှိုင်းပူးပေါင်းဆောင်ရွက်ဖို့လိုပါတယ်မူပေါင်းကပူအရေးကြီးပါတယ်ဗိုလ်ချုပ်တို့ခက်ကပါတီပေါင်းစုံပါဝင်တဲ့ဖဆပလအဖွဲ့ကြီးကိုထူထောင်ခဲ့ပါတယ်
။ဒီတော်ရရှင်ကတော့ပါတီပေါင်းစုံပါဝင်တဲ့အစိုးရတရဲ့ပေါ်ပေါက်ရေးအတွက်မျှော်လင့်ပါတယ်လို့ရေးသွားပါတယ်။ဒီမှာနောက်ထပ်တော်ရရှင်ခိုင်သိန်းဆိုတဲ့တော်ရရှင်ရဲ့အမြင်ကိုလည်းပြောပြချင်ပါတယ်။သူကတော့
အခုပြောချင်ပါသေးတယ်။ဗမာပြည်မှာပြည်လုံးစာချုပ်ကိုပဲပြောနေကြတယ်။ဆယ်စုနှစ်ပေါင်းများစွာကလှုပ်ထားတဲ့ဂတိကဝေဖြစ်ပါတယ်။ကျွန်တော်ဆိုတာက27ရာစုအတွေ့အမြင်တွေနဲ့အကောင်းဆုံးသောနိုင်ငံကိုအထူးတကားပူပေါင်းပြီးတော့အကြံသစ်ဉာဏ်သစ်တွေနဲ့တည်ဆောက်ရင်ပိုမကောင်းဘူးလား။လူသားအလုံးရဲ့မွေးရပါလူလတ်မှုကိုအတိမတ်ပြုဆန်ရှိတဲ့ဒီမိုကရေစီကိုဖော်ဆောင်မယ်ဆိုရင်ပင်လုံထက်ကောင်းတဲ့စာချုပ်ဖြစ်မလာနိုင်ဘူးလားပင်လုံဆိုတာကအတိတ်မှာရှိခဲ့တဲ့သမိုင်းလိုပဲမှတ်ထားလိုက်ပါဒီထက်သာအောင်လို့ကောင်းမွန်တဲ့ပြည်အောင်စုစာချုပ်ကိုပဲလူမျိုးပေါင်းစုံများနဲ့ကြိုးစားအကောင့်ထဲပေါ်ကြပါစို့ဗျာ
လူမျိုးပေါင်းစုံသဘောတူတဲ့ပြည်အောင်စုစာချုပ်ရရှိဖို့အရေးကြီးပါတယ်လို့ဒီတော်ရရှင်ပြောလာတာပါဟုတ်ကဲ့ဒီတော်ရရှင်ပြောသွားတာမှလည်းအရင်ဆက်လိုက်ရင်တော့ဒီယုံကြည်မှုတည်ဆောက်ပြီးတော့လူမျိုးပေါင်းစုံအတူတကွလက်တွဲမှာအောင်မြင်မဲ့စနစ်ကိုရရှိနိုင်ပါမယ်လို့ဆိုလိုတာဖြစ်ပါရဲ့ဒီမှာသောရရှင်ဝေနေရဆိုတဲ့သောရရှင်ကတော့ပုံစံခွက်အဟောင်းထဲကထွက်လာမဲ့နီးလန်းတွေနဲ့လမ်းဆက်လျှောက်ဖို့လိုနေတာကဆက်လျှောက်နေရင်တော့ပန်းနိုင်တဲ့ဝေနေအောင်မှာပဲထင်တယ်တဲ့သူကလည်းနီးတဲ့နဲ့လျှောက်လမ်းရပါမယ်လို့ပြောလာတာပါပင်လုံစာချုပ်ကအခုထိဘာမှခီးမပေါက်သေးဘူးလို့ပြောရင်လွန်နေရကြမလားတဲ့ဒီသောရရှင်ဝေနေရရဲ့သဘောထားနဲ့ခုနကပြောသွားတဲ့ခိုင်သိန်းဆိုတဲ့သောရရှင်သဘောထားတူညီတာတွေ့ရပါတယ်နော် တန်းစင်ဆိုတဲ့သောရရှင်ကတော့ဒီတိုင်းသားခေါင်းဆောင်တွေဆွေးနွေးသွားသလိုပြည်အောင်စုစိတ်တဲ့ဗမာစိတ်တကပုံများနေရလို့ထင်တာမမှားပါဘူး။ယုံကြည်ချက်တည်ဆောက်ဖို့ခဏခဏတွင်တွင်ကြဲကြဲပြောနေတဲ့အတိုင်းမင်ငံပုဂ္ဂိုလ်ကိုယ်တိုင်ပြည်နယ်တိုင်းသားတွေကိုမယုံကြည်တတ်တာတက်သေးပါလို့သူ့ရဲ့အမြင်ကိုရေးလာပါတယ်။ဦးချောင်းဝင်းဆိုတဲ့သောရရှင်ကတော့အလွန်တင့်တော်တဲ့နိုင်ငံရေးဆွေးနွေးပွဲပါ။ဦးချော်ဝင်တမိုင်းမှာထောက်ပြတာကောင်းပေမဲ့သူပြောတဲ့ဦးချော်ဝင်ကတော့ဒီဆွေးနွေးသွားတဲ့စာရေးဆရာကျော်ဝင်ဖြစ်ပါလေ။သူ့ကောင်းတဲ့ကိုတက်ကိစ္စဘာဖြစ်လို့ရောက်လာရတာလဲ။အဲ့ဒါတခုကိုမစင်စားပါနဲ့လို့ပြောချင်ပါလေတဲ့။ဒါကသောရရှင်ဦးချော်ဝင်အကြံပြုလာတာဖြစ်ပါလေ။ဒီမှာဒီသောရရှင်ကဒီစစ်တက်ကိစ္စထက်မစင်စားပါနဲ့လို့ပြောလာတဲ့အချိန်မှာနောက်ထပ်သောရရှင် Justice ဝင်ဆိုတဲ့သောရရှင်ကတော့စစ်ဆိုးရလက်ထက်က2008အခြေခံဥပဒေကိုထောက်ခံပါလေလို့အခုလိုရေးလာပါလေ။
ဆိုရဲစိတ်ရဲမှန်ကဒန်းနုညီမြတိုင်းပြည်တိုးတက်ရေးငြိမ်းချမ်းရေးကိုပူးပေါင်းပါဝင်ဖို့မျှော်လင့်တာများတို့ကစိတ်ရဲမှန်နဲ့ပူးပေါင်းဖို့ပဲ2018ဦးရအစိုးရကဥပဒေပေါင်းတွင်းကလှုပ်ပေးနိုင်မဲ့အတိုင်းအတာပဲတောင်းဖို့တိုင်းသားတွေကတောင်းတဲ့အချက်ကို2018ဦးရလှုပ်ပေးနိုင်တဲ့အရာတောင်းဖို့လှုပ်မပေးနိုင်တဲ့အရာတောင်းပြီးပောက်ကရစကားတွေမပြောဖို့တိထားဖို့လိုတယ
်ဒီစာကိုကြည့်ရင်တော့သောရရှင်ရဲ့အမြင်မျိုးမျိုးကိုတွေ့ရနိုင်ပါတယ်နော်ဒီသောရရှင်ကတော့2008ဦးအရလှုပ်လို့ရပါတယ်ဆိုပြီးပြောလာတာပါနောက်ထပ်သောရရှင်ဖုံးသက်ခိုင်ဆိုတဲ့သောရရှင်ကလည
်းလူကျင်နာကြီးပဲလေမတောင်းဆိုနဲ့လေဗျာခင်ဗျားတို့လူနောက်ွယ်ကနေပြောကျင်တာတွေရှောက်ပြောနေလို့ဒီနေ့အချိန်ထိမြမပြည်ကြီးလဲစစ်ပွဲတွေနဲ့ပြည်သူလူထုကနေနေရတယ်ကိုကဘာပြန်ပြေးနိုင်လဲဆိုတော့ကိုပြောကြပါဦ
းဒါကတော့ဖုံးသက်ခိုင်ဆိုတဲ့သောရရှင်ရဲ့အမြင်မှာသူကဆွေးနွေးသွားတဲ့ဒိုင်းသားခေါင်းဆောင်တွေပြောဆိုချက်တွေကိုတုံ့ပြန်ပြီးရေးလာတာဖြစ်ပါတယ်ဒီမှာသူနဲ့သဘောထားအမြင်မတူဘဲနဲ့နောက်ထပ်ပြန်ပြီးရေးလာတဲ့သောရရှင်သူ့ကိုပြန်ပြီးတုံ့ပြန်လာတာဖြစ်ပါတယ်။ကိုနေဆိုတဲ့သောရရှင်မှာ
နှစ်ပေါင်း80ပြီးထားခဲ့ပြီ။တကယ်လူအပ်တာတွေကိုပင်လုံစိတ်တက်ပြည်အောင်စုစိတ်တက်နဲ့လှုပ်တင်ပြီလို့ပြောတာ။အဲ့လိုမလှုပ်ခက်လို့စစ်ပွဲတွေဖြစ်နေကြတာခင်ဗျားနားမလည်ဘူးလား။တိုင်းသားတွေစီကဘာလို့ကျင်သေးလို့လဲ။ဗမာခေါင်းဆောင်တွေခက်ဆက်ဆက်ယူလာခဲ့ကြတာနှစ်80ရှိပြီ။စဉ်းစားပါဦးဗျာ
။ဒီမှာသောရရှင်တွေဖတ်ကြည့်ရင်လည်းတွေ့နိုင်ပါတယ်နော်။ဒီသောရရှင်ဖုံးသက်ခိုင်ကဒီတိုင်းသားတွေအနေနဲ့လိုချင်တာတွေများလွန်းတယ်လို့ပြောလာပေမဲ့လေတိုင်းသားတွေဘက်ကပြန်ပြီးတော့ပြောလာတဲ့သောရရှင်နေလည်းအများကြီးပါဒီထဲမှာအခုရဲ့ကြားခဲ့ရတဲ့ကိုနေကတော့ပြည်တော်စုစိတ်တက်နဲ့လှုပ်ဖို့ပြောနေတာပါတိုင်းသားတွေတစ်ဖက်သက်တောင်းဆိုနေတာမဟုတ်ပါဘူးဆိုတော့ပြန်ခြေပလာပါလိမ့်ရှင်ဒါကတော့မြန်မာနိုင်ငံမှာညှဉ်းပန်းသောအစိုးရတည်းရဲ့ပေါ်ပေါက်ရေးအတွက်အဆွေးနွေးခန်းပေါ်မှာသောရရှင်နေအမြင်မျိုးမျိုးနဲ့ရေးလာကြတာဖြစ်ပါလိမ့်ဒီလိုမျိုးသောရရှင်တွေကကိုပိုင်းမြင်တွေကိုထုတ်ဖော်ခြင်းနဲ့ဆိုရင်တော့ကျမတို့စီကစာရေးပြီးတော့အခုလိုပါဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်နော်သောရရှင်တွေရဲ့ကိုပိုင်းမြင်တွေကိုကျမတို့မြန်မာပြည်ကပေးစာများအစီအစဉ်ကနေအမြဲတမ်းဖော်ပြပေးနေပါတယ်ရှင်ဒီလိုတော့သောရရှင်တွေရဲ့အခုလိုမျိုးပေးစာတွေကိုဒီမှနေရက်ချင်ပါတယ်တိတောက်လာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင် ကုသရရှင်တွေကိုစောင်းတေးလက်ဆောင်တခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်ရှင်။အဆိုတော်စိုးတေးနဲ့ဝိုင်းစုခိုင်သိန်းဇုံရဲတည်ဆူထားတဲ့တခြင်းလေးဖြစ်ပါရဲ့။အသက်ရှူမအောင်ဆိုတဲ့တခြင်းလေးကိုသရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော
်။ပြင်မကြနေရဲ့ပြောင်းနေနေတကယ်ပဲဆလုံးပါလေသူလေးလေးလည်းရှိရင်သိကောင်းမယ်အမေရဲ့ဘာမှပုံနေလေ
မြင်နေထားလိုက်ကိုပြတ်သွားနိုင်နေ
ဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖီယိုရီမြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ချန်ပီစာရီရင်းဖွင့်စာရီနဲ့ဒေသချင်းတောင်းလှော်ရီကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဖီယိုရီမြန်မာဝိုင်း Facebook စာမျက်နှာကနေပြောလဲတိုက်ရိုက်နားဆင်နိုင်ပါတယ်ရွှေထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook တို့ကနေပြီးတော့တိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်ဘရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
ကူးစက်ပြီးကမ္ဘာတစ်လောကထူးခြားတဲ့ခရစ်မတ်သတင်းလေးတွေကိုတင်ပြပေးပါမယ်။အီတလီနိုင်ငံဗင်နစ်မြို့မှာတော့ခရစ်မတ်အကြိုအတွက်ယေရှုခရစ်တော်ဖွားမြင်တော်မူခန်းကိုပင်လယ်ထဲမှာဖန်တီးထားပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာခရစ်မတ်ရာသီအတွင်းစန်တာဝစ်ဆုံနေဝစ်ဆင်တဲ့ကြောင်လေးတွေရှိတဲ့ကော်ဖီဆိုင်တစ်ခုကိုသွားနိုင်ပါတယ်။အဲဒီလိုကမ္ဘာတစ်လောကထူးထူးခြားခြား ယေရှုခရစ်တော်ကလေးငယ်လေးရေကပေါ်ထွက်လာပြီးဘေးသက်ဝန်းကျင်မှာဂျိုးဆက်နဲ့မယ်ရီတို့ဝမ်းချတဲ့ပုံစံကိုဗင်းနစ်မြို့မြောက်ဘက်ကဘူရာနိုကျွန်းနားမှာတွေ့နိုင်ပါတယ်။ဒီဖန်တီးမှုကိုတော့အနုပညာရှင်ဖရန်စစ္စကိုအိုရာစီယိုကဖန်တီးခဲ့တာဖြစ်ပြီးသူဟာကုန်းဆုံဆိုင်ပိုင်ရှင်တစ်ယောက်လည်းဖြစ်ပါတယ်။အီတလီနိုင်ငံဗင်းနစ်မြို့ဟာရေကြောင်းကသွာလာမှုကိုအဓိကထားတဲ့မြို့ဖြစ်တာကြောင့်အခုလိုဖန်တီးမှုဟာရေကြောင်းသွာလာရေးကိုမထိခိုက်အောင်လည်းဖန်တီးကြပါတယ်။ဖော်တော်မူကန်ဖန်တီးမှုမှာတိသားရုပ်ပေါင်း60ပါဝင်ပြီးရေထဲမှာစိုက်ထူထားတာပါပင်လယ်ရေနဲ့ဆက်ဆက်တဲ့ရေပြင်ဖြစ်တာကြောင့်ရေထဲရေကြပေါ်မူတည်ပြီးရုပ်ထုတွေကိုစိုက်ထားတာဖြစ်တာကြောင့်လည်းတနေ့ကို2နာရီလောက်တော့ရေအကျဆုံးအချိန်တွေမှာရုပ်ထုတွေရဲ့ခြေပြားအထိမြင်တွေ့နိုင်ပါတယ်ရှင
်ဩစတြေးလျနဲ့ဂျာမနီနိုင်ငံတွေကခရစ်စမတ်အတွက်အိမ်တွေကိုမီးလုံးတွေနဲ့အကြီးအကျယ်အလှဆင်ထားတဲ့အကြောင်းတင်ပြပေးပါမယ်ဩစတြေးလျနိုင်ငံကဂေါ်လင်ဟမ်ဘာမိသားစုဆိုရင်သူတို့တအိမ်လုံးနဲ့ခြံဝင်းတစ်ခုလုံးမီတာ 9,000 ပတ်လည်အကျယ်ကို LED မီးလုံးပေါင်း 6 သိန်းနီးပါးနဲ့အလှဆင်ထားပြီးတော့အမြင့် 9 မီတာလောက်ရှိတဲ့အရုပ်ပေါင်း 180 ကျော်ကိုလည်းထည့်သွင်းထားပါဗျ။သူတို့အိမ်ကိုလာလည်တဲ့သူတွေကိုလည်းတလန်းသွားစနစ်နဲ့စီစဉ်ထားရှိပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်တာမျိုးဖြစ်ခဲ့ရင်ခြေရာခံလို့ရအောင်စည်ရင်းတရားသွင်းထားတယ်လို့အိမ်ရှင်ဖြစ်သူစပင်းဂိုလန်ဟမ်ဘာကပြောပါဗျ။ဂျာမနီနိုင်ငံဖရန့်ဖို့မြို့နာကခရစ်ဖာအရမဆိုရင်လဲပင်စင်စားဘန်ဟတ်ဒဗစ်ဆိုသူကတရင်ခုနှစ်ပတ်ကြာအချိန်ကိုသုံးပြီးသူ့အိမ်မှာခရစ်မတ်မီးတွေအလှဆင်ထားပါဗါတယ်။ သူဟာလျက်စက်မီလှူသားဟောင်းတူဖြစ်ပြီးတော့သူ့အိမ်ကိုအခုလိုအလှဆင်တာအနည်း40လောက်ရှိနေပါပြီ
။တောင်ကုန်းရနိုင်ငံစူးမြို့ပေါ်မှာခရစ်စတ်ရာသီအတွင်းသနာဝတ်စုံတွေဝတ်ထားတဲ့ကျောင်းလေးတွေရှိတဲ့ကော်ဖီဆိုင်တစ်ခုအကြောင်းတင်ပြပါမယ်။ Cat Garden ကျောင်းကော်ဖီဆိုင်မှာကျောင်းကောင်130ရှိပြီးလာရောက်စားသုံးသူတွေအနေနဲ့ကျောင်းလေးတွေကိုပွေ့ချီလို့လည်းရပါတယ်။ဒီ Cat Garden ကျောင်းကော်ဖီဆိုင်ကိုအထောင်ရန်ဆိုသူအမျိုးသမီးတယောက်က2016ခုနှစ်မှာလမ်းဘေးကျောင်းလေးတွေကိုကယ်တင်တဲ့အနေနဲ့ရောမွေးစားမဲ့သူမရှိတဲ့ကျောင်းလေးတွေကိုကယ်တင်တဲ့အနေနဲ့ရောဖွင့်လှစ်ခဲ့တာပါ။တောင်ကိုရီးယားစိုက်ပျိုးရေးအစားအသောက်နဲ့ကြီးလက်ဝန်ကြီးဌာနရဲ့အချက်လက်တွေအရ2020ခုနှစ်အတွင်းမှာစွန့်ပစ်ခံရတဲ့အိမ်မွေးတိရစ္ဆာန်တွေပြီးခဲ့တဲ့နှစ်သက်စာရင် 3.9 ရာခိုင်နှုန်းကျိုးလာတယ်လို့သတင်းထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေကအိမ်မွေးတိရစ္ဆာန်တွေကိုပိုမွေးလာကြတယ်ဆိုပေမဲ့လည်းဒီဗိုင်းရပ်စ်ကြောင့်ပဲတိရစ္ဆာန်တွေကိုဆွန့်ပစ်သူတွေလည်းပိုပြီးတော့များလာနေတာပါအခုကြောင်ကော်ဖီဆိုင်ဟာလည်းဗိုင်းရပ်စ်ကြောင့်ခရိုင်းထဲလာလေတဲ့သူ30ရာခိုင်နှုန်းလောက်နေပါသွားပါတယ်ပုံမှန်တိုင်းဆိုရင်တော့တရက်ကိုလူ100လောက်လာလေလေးရှိပါတယ်ရှင
်ဘိုလီးဗီးယားနိုင်ငံမြို့တော်လပတ်စ်မြို့အပြင်သားကကိုလိုနီပုံစံအိမ်တစ်လုံးမှာကမ္ဘာနေရာအနှံ့ကအရုပ်တွေကိုစူးစီးပြီးခရစ်တော်ဖွားမြင်တော်မူကန်းကိုတရုတ်ဖော်ထားပါတယ်ခရစ်မတ်နေ့ညတကောင်ရံမှာဖွားမြင်တော်မူတဲ့ယေရှုခရစ်တော်ရဲ့မွေးနေ့ကိုကမ္ဘာတဝန်းမှာဆင်နွှဲကြတာပါမာဆယ်လာရိုကာဒီဟတ်မန်ဆိုသူအမျိုးသမီးဟာအနှစ်30ကြာကမ္ဘာတဝန်းကအယုတ်အမျိုးမျိုးကိုစုဆောင်းထားခဲ့တာပါဒီအယုတ်တွေကိုအခုလိုနေရာချထားဖို့အတွက်အချိန်နဲ့အများကြီးသုံးခဲ့ရတယ်လို့သူကပြောပါတယ်ခရစ်မတ်ကာလနဲ့ရိုးရာတွေကြောင့်ကိုရိုနာကပ်ရောဂါကာလအတွင်းချစ်သူခင်သူတွေဆုံးရှုံးခဲ့ရတဲ့သူတွေအတွက်ငြိမ်းချမ်းမှုရစေမယ်လို့သူမျှော်လင့်တဲ့အကြောင်းရိုကာဒီဟက်ဘန်ကပြောပါတယ်ခင်ဗျာ
တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍရီကူနာဆင်လို့အပြီးမှာတော့အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်ရှင်American ပြည်ထောင်စုတွင် Moderna ဆေးကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးကိုပြီးခဲ့တဲ့တောက်ကြနေ့ကဒုတိယမြောက်ကာကွယ်ဆေးဖြစ်အရေးပေါ်အသုံးပြုခွင့်ပေးလိုက်ပြီးတဲ့နောက်စနေနေ့ကစပြီးတော့ကာကွယ်ဆေးထိုးပေးမယ့်နေရာ 3,800 ကျော်ကိုဆေးတွေစပြီးတော့ဖြန့်ဖြူးပေးနေပြီဖြစ်ပါတယ်Johns Hopkins တက္ကသိုလ် Coronavirus သုတေသနစင်တာစီးရင်တွေအရကမ္ဘာတဝန်းအခုထိ COVID-19 ကူးစက်သူ 86.3 သန်းရှိပါတယ်။ဒီကမ္ဘာလုံးမှာ American က 18.6 သန်းနဲ့ကူးစက်မှုနှုန်းအများဆုံးဖြစ်ပြီး India က 10 သန်း၊ Brazil ကကူးစက်သူ 9.2 သန်းရှိပါတယ်။American dollar 1 trillion နီးပါးသုံးဆွဲမဲ့ COVID-19 စီးပွားရေးအကူအညီပေးအစီအစဉ်တရက်ကိုအတည်ပြုပြဌာန်းနိုင်ဖို့အဓိကအဟံတာတရက်ကို American ထိတ်တန့်အထက်လွှတ်တော်အမတ်တွေကြားမှဖြည့်ရှင်းသဘောတူညီချက်ရခဲ့ပါတယ်။ကာယောဂကာလာတဲ့ American ဗဟိုဘဏ်ကိုပေးအပ်ထားတဲ့အရေးပေါ်သုံးဆွဲခွင့်အာဏာကိုဆက်လက်ပေးသင့်မပေးသင့်သဘောကွဲလွဲနေတာကိုဖော်ရှားနိုင်ခဲ့တာကြောင့်အခုလိုသဘောတူညီချက်ရခဲ့တာဖြစ်ပါတယ်။American အလဲပိုင်းနဲ့ Mexico တောင်ပိုင်းဒေသတွေကရွှေ့ပြောင်းသူတွေအရေးလူသားချင်းစာနာတဲ့စိတ်တွေနဲ့ချင်းကပ်အပြေရှာဖို့ American ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတ Joe Biden နဲ့ Mexico နိုင်ငံသမ္မတ Andrés Manuel López Obrador တို့စနေနေ့ကဆွေးနွေးခဲ့ပါတယ်။နှစ်နိုင်ငံခေါင်းဆောင်နှစ်ဦးရဲ့တယ်လီဖုန်းနဲ့ဆွေးနွေးချက်တွေတဲ့ဒေသရင်းကနေ American ပြည်ထောင်စုစီရောက်အောင်အန်ဒီယရီမျိုးစုံနဲ့ရင်ဆိုင်ပြီးတော့ခရီးနှင်လာခဲ့တဲ့ရွှေ့ပြောင်းလာသူတွေအရေးနီလမျိုးစုံနဲ့ချင်းကပ်အပြေရှာဖို့ပူးပေါင်းဆောင်ရွက်နိုင်မှုဆွေးနွေးခဲ့တယ်လို့ယူကောက်ခန်သမ္မတဂျိုးဘိုင်ဒန်ရဲ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်ရှင်။ဒေါ်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VUE ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါ်ရရှင်များနေ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရိုးစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများတစ်စင်အောင်ပါ
This program has come to you from the Voice of America, Washington.